Welcome to the Voice of America in Burmese.
Mingala mane khin ma shin. Washington ni review American tan ga ni 2020 April 15 ye Bodhapu ni mane khin a season dwe ko Myanmar Samrajya mane 6 na yi ga ni 9 na yi thi line no meter 2440 ne 51 line la meter 190 ro ga ni thon lwen pe ni ba bi.ကျွန်တော်ခင်မြတ်တပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပွားနေသူတွေနှစ်သန်းလောက်ဖြစ်လာနေချိန်မှာပဲဒီယောဂါမပြန့်ပွားအောင်ရည်ရွယ်ပြီးအတော်အလာကန့်သတ်မှုတွေအတွက်အိန္ဒိယပြင်သစ်နဲ့နိုင်ဂျီးရီးယားအပါအဝင်နိုင်ငံအများပြားကကန့်သတ်ရက်တွေကိုထပ်ပြီးတော့တိုးမြှင့်လိုက်ကြပါတယ်။အိန္ဒိယနိုင်ငံမှာအခုဆိုဒီယောဂါကုသခံရသူပေါင်း11,000လောက်ရှိလာနေချိန်မှာပဲဝန်ကြီးချုပ်နရင်ဒရာမိုဒီကမေလ3ရက်နေ့အထိတိုးပြီးနိုင်ငံတလွှာအတော်အလာကန့်သတ်မှုတွေဆက်လုပ်မှာဖြစ်ကြောင်းအင်ကာနေ့မှာပဲကြေညာပါတယ်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကလည်းမေလ17ရက်နေ့အထိပြင်သစ်မှာအတော်အလာတွေပိတ်လော့ခ်ဒေါင်းဆက်လုပ်မှာဖြစ်ကြောင်းတနင်္လာနေ့ညပိုင်းရုပ်သံမိန့်ခွန်းမှာပြောပါတယ်။နိုင်ဂျီးရီးယားမှာနောက်ထပ်သတင်းနှစ်ပတ်အတော်အလာကန့်သတ်မှုထပ်ပြီးတိုးခဲ့တယ်လို့တူရကီသမ္မတရီဆက်တိုင်ယပ်အာဒိုဝန်ကလည်းစနေတနင်္လာနေ့သတင်းပတ်ကုန်မှာ48နှစ်အတော်လာပြည်ပမှုကိုဒီသတင်းပတ်မှာလည်းထပ်ပြီးလုပ်မယ်လို့ပြောပါရယ်အမေရိကန်ပြည်ထောင်စုမှာတော့ဒီယောဂအကုဆက်ခံရသူက6သိန်းလောက်ဖြစ်လာနေပြီးအဆိုးဆုံးကနယူးယောက်ပြည်နယ်မှာဖြစ်ပါရယ်နယူးယောက်ပြည်နယ်တစ်ခုလုံးမှာဒီယောဂဖြစ်ပွားသူ2သိန်းနီးပါးရှိပြီးနယူးယောက်မြို့မှာတင်1သိန်းကျော်ရှိနေတာပါ COVID-19 ကပ္ပကာယောဂကြောင့်ဗြိတိန်ပြင်သစ်နဲ့အိန္ဒိယလိုနိုင်ငံတွေမှာအတော်လာတားမြစ်မှုတွေဆက်ပြီးတင်းကျပ်ထားပေမဲ့ဥရောပကစပိန်နဲ့ဩစတြီးယားနိုင်ငံတွေကတားဆီးကန့်သတ်မှုတချို့ကိုအင်ကာနေ့မှာရှော့ချပေးနေပါတယ် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကတော့ဒီကမ္ဘာကပ်ရောဂါဟာအဆိုးဝါးဆုံးအနေအထားကိုမရောက်သေးဘူးလို့သတိပေးလိုက်ပါတယ်ကမ္ဘာမှာဒီရောဂါဖြစ်ပွားမှုရဲ့90%ရာခိုင်နှုန်းကဥရောပနဲ့အမေရိကန်ပြည်ထောင်စုတို့ကဖြစ်တယ်လို့အခုချိန်ဟာဒီရောဂါဖြစ်ပွားမှုအထွတ်ထိပ်ကိုရောက်နေမနေလဲမသေးကြသေးဘူးလို့ WHO ပြောခွင့်ရမာဂရက်ဟယ်ရစ်ကဂျနီဗာသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါအပြင်အီတလီနဲ့စပိန်ပါဝင်ဥရောပနိုင်ငံတချို့မှာဒီယောဂါနောက်ထပ်အသစ်ဖြစ်ပွားသူအရေအတွက်ယုံနယ်လာနေပေမဲ့ဗြိတိန်နဲ့တူရကီနိုင်ငံတွေမှာပိုးပြီးတိုးလာတာတွေ့ရကြောင်း WHO ကပြောပါတယ်။ဒီယောဂါဟာပြီးခဲ့တဲ့ဒီဇင်ဘာလကတရုတ်နိုင်ငံကနေစတင်ဖြစ်ပွားခဲ့ပြီးအဲ့ဒီဒေသဟာအဆိုးအဝါးဆုံးခံစားခဲ့ရပေမဲ့အခုခါမှာတော့အမေရိကန်ပြည်ထောင်စုမှာအခြေအနေအဆိုးဆုံးဖြစ်နေပြီးဒီယောဂါကြောင့်သေဆုံးရသူက2,300ကျော်နေပါပြီ COVID-19 ကပ္ပကာယောဂါဆက်ကပ်နေချိန်မှာမဟာမိတ်နိုင်ငံတွေကြားသွေးကွေ့အောင်လှုံ့ဆော်နေတဲ့ပုံစံမျိုးတွေတွေ့နေရတယ်လို့ NATO မဟာမိတ်အဖွဲ့တွင်းရေးမှူးချုပ် Jens Stoltenberg ကအင်ကာနေ့ Brussels မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ် NATO မဟာမိတ်နိုင်ငံတွေရဲ့ကာကွယ်ရေးဝန်ကြီးတွေအစည်းအဝေးမကျင်းပခင်တည့်မှာအခုလို့ပြောတာပါသတင်းမှားပေးတာလို့ကိစ္စမျိုးတွေကိုဘလို့တုံ့ပြန်သွားမယ်ဆိုတာသူတို့တင်ပြဆွေးနွေးကြမှာဖြစ်ကြောင်းနဲ့သတင်းမှားတွေဝါဒဖြန့်တာတွေခြေဖြတ်ဖို့ပွင့်လင်းမြင်သာတဲ့သတင်းထုတ်ပြန်မှုလောက်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်ဒီကိုရိုနာဗိုင်းရပ်စ်ကပ်ရောဂါပြီးသွားချိန်မှာလည်းမဟာမိတ်နိုင်ငံတွေကြားပြန်လည်ထူထောင်မှုခိုင်မာအားကောင်းအောင်လောက်ဆောင်ဖို့ NATO ဖွဲ့အစည်းမှာတာဝန်ရှိကြောင်းပြောပါတယ်ဒီထဲမှာကျန်းမာရေးနဲ့စီးပစ္စည်းတွေရဖို့အပြင်အများပြားသေဆုံးထိခိုက်မှုတွေကိုရင်ဆိုင်ဖြေရှင်းဖို့လည်းပါတယ်လို့ NATO ကြီးကပြောပါတယ်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်မဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုသမ္မတဟောင်းဘရက်အိုဘားမားကထောက်ခံကြောင်းအင်ကာနေ့မှာကြေညာလိုက်ပြီးဘိုင်ဒန်ဟာနိုဗ ెంబ ာကျင်းပမဲ့ရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်နေရာကိုရယူဖို့အကောင်းဆုံးသူတစ်ယောက်ဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒါအပြင်အမေရိကန်ရဲ့အနာဂတ်ဟာဒီရွေးကောက်ပွဲပေါ်မှာမူတည်နေကြောင်းနဲ့ဒီရွေးကောက်ပွဲမှာသမ္မတထရန့်ကိုလွယ်လွယ်နိုင်မှုမဖြစ်နိုင်ဘူးလို့သတိပေးပါတယ်။ဒါကြောင့်အမေရိကန်ပြည်သူတွေပိုးပြီးကောင်းမွန်တဲ့အခြေအနေရောက်ဖို့ဘိုင်ဒန်ရဲ့မဲဆွယ်ဖွဲ့ကိုထောက်ခံကြဖို့လည်းတိုက်တွန်းပါတယ်။လက်ရှိဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါနဲ့ပတ်သက်ပြီးလူနာတွေကိုတတိရှိရှိကျွမ်းကျွမ်းကျင်ကျင်ပြုစုဆောင်ရှောက်ပေးနေတဲ့ကျန်းမာရေးလုပ်သားတွေကိုသမ္မတဟောင်းအိုဘားမားကချီးကျူးခဲ့ပေမဲ့ထရမ့်အစိုးရအဖွဲ့ဒီရောဂါကိုဥဆောင်ဖြေရှင်းပေးမှုတိတ်မရှိဘူးလို့လည်းဝေဖန်ခဲ့ပါတယ်
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.3 MHz လိုင်းဒိုမီတာ40 kHz 8.3 MHz လိုင်းဒိုမီတာ51 kilohertz 98.9 နဲ့ဒိုင်နမီတာ190 kilohertz 1905တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရေမင်းထုံမှာသတင်းလေးကိုဆက်လက်ကြီးညာသွားပါမယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူနောက်ထပ်တဦးတိုးလာတဲ့အတွက် April 14ရက်အင်္ဂါနေ့ညပိုင်းအထိကူးစက်ခံရသူစုစုပေါင်း63ဦးရှိသွားပြီဖြစ်ပါတယ်။အခုနောက်ဆုံးကိုရိုနာဗိုင်းရပ်စ်ပိုးစစ်ဆေးတွေ့ရှိသူဟာ24ရောက်မြောက်ဗိုင်းရပ်စ်ပိုးကူးစက်သူနဲ့ထိတွေ့မှုရှိခဲ့သူရန်ကုန်တိုင်းလှိုင်သာယာမြို့တွေကအသက်65နှစ်အရွယ်အမျိုးသားဖြစ်တယ်လို့ကျန်းမာရေးအာဇာဝင်ကြီးဌာနရဲ့အင်္ဂါနေ့ညထုတ်ပြန်ကြေညာဖော်ပြထားပါတယ်။ April 13ရက်နေ့ကရောဂါကူးစက်ကြောင့်တွေ့ရှိသူ22ဦးအပါအဝင်နောက်ဆုံးတွေ့ရှိခဲ့သူ22ဦးဟာပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းနိုင်ငံရေးချသွားလာခဲ့တဲ့ရာဇဝင်မရှိကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။နောက်ဆုံးတွေ့ရှိခဲ့တဲ့ယောဂကုသမှုတွေနဲ့ဆက်ဆက်ပြီးထပ်မံကုသပြန်ပွားမှာကိုထင်ကျွတဲ့အနေနဲ့ရန်ကုန်တိုင်းအတွင်းကမြို့နယ်၅မြို့နယ်ကနေအိမ်နေရာ၁၀ခုကိုအသွာလာပိတ်ပင်ကန့်သတ်လိုက်တယ်လို့လည်းရန်ကုန်ဒေသကြီး COVID-19 ထိန်းချုပ်ရေးနဲ့အရေးပေါ်တုံ့ပြန်ရေးကော်မတီကကြေညာခဲ့ပါတယ်။ဒါအပြင်ကျန်းမာရေးဝန်ကြီးဌာနနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရတို့ကထုတ်ပြန်ထားတဲ့ COVID-19 ထိန်းချုပ်ရေးလက်ညွန့်ချက်တွေကိုမလိုက်နာပဲလူစုလူဝေးတဲ့နေရာအကြောင်းဆိုပြီးခရီးယန်တရားဟောဆရာတို့ပါဝင်လူအလေးဦးကိုမြန်ကုန်ရေစကန်နဲ့အင်းစင်ရေစကန်ကတဘာဝပီရတဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့အမှုဖွင့်လှစ်ထားပါတယ်။ April 13ရက်နေ့ကအတူပြုလူနာအသစ်22ဦးထဲမှာနိုင်ငံကျော်တေးသန့်ရှင်မျိုးကြီးလည်းပါဝင်ပါတယ်။ယောဂဘုတွေ့ရှိခဲ့သူနောက်တဦးဖြစ်တဲ့ခရီးယန်တရားဟောဆရာတဦးနဲ့ဒုတိယသမ္မတဦး Henry Banthiu တို့အတူတွဲရိုက်ထားတဲ့ဓာတ်ပုံလူမှုမီဒီယာတွေမှာထွက်လာတာကြောင့်လည်းလူထုအကြားဆိုရင်မှုတွေမြင့်တက်ခဲ့ပါတယ်။ဒီအတွက်ရှင်းရှင်းလင်းလင်းဖြစ်အောင်သူ့သမ္မတနဲ့သူ့မိသားစုဝင်တွေနဲ့သူနဲ့ထိတွေ့ခဲ့သူအားလုံးစုစုပေါင်း30ကိုတခွဲနမူနာယူဆက်စစ်မှဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးပြည်ခွင့်ရဦးစောထေကရှင်းလင်းထားပါခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့စင်ကာပူနိုင်ငံမှာဤကနေ့ကစလို့လူအများသွားလာတဲ့နေရာတွေမှာလူတိုင်းနှောင်းစီမတက်မနေရသတ်မှတ်လိုက်ပါတယ်။နိုင်ငံတွင်းယောဂကုသမှုစတင်ခဲ့တဲ့လူခဲ့တဲ့3လကစပြီးယောဂကုသပြန့်နှံ့မှုမရှိသေးဘို့ဖျားနာနေတဲ့သူတွေကိုသာနှာခေါင်းစီတက်ဖို့အာဏာပိုင်တွေကတိုက်တွန်းထားခဲ့တာပါဒါပေမဲ့အခုအခါလူတိုင်းနှာခေါင်းစီတက်ဖို့ပြောင်းလဲညွှန်ကြားလိုက်တာလည်းဖြစ်ပါတယ်ပြီးခဲ့တဲ့ရက်တွေအတွင်းအများပြည်သူသုံးများတဲ့နေရာတွေဖြစ်တဲ့ယထာဘတ်စကာစရနေရာတွေမှာနှာခေါင်းစီတက်ကြဖို့တိုက်တွန်းနေကြတာဖြစ်ပေမဲ့ဤကနေ့ကတော့လူတွေအိမ်ပြန်ထွက်တာနဲ့နှာခေါင်းစီးမဖြစ်မနေတတ်ကြရမယ်လို့စင်ကာပူကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုက်ဖျက်ရေးအဖွဲ့တွဲဘက်ကောင်ဆောင် Lawrence Wong ကပြောပါတယ်။ယောဂရှိတာကိုသတိမထားမိနိုင်တဲ့အခြေအနေနဲ့ယောဂလက္ခဏာမပြသေးတဲ့သူတွေကတဆင့်ကူးစက်နိုင်ခြင်းရှိတဲ့အတွက်အခုလိုနှာခေါင်းစီးမဖြစ်မနေတတ်ကြဖို့တတ်မှတ်လိုက်တာလို့လည်း Lawrence Wong ကပြောပါတယ်။ဒီတတ်မှတ်ချက်ကိုမလိုက်နိုင်ရင်ပထမဆုံးအကြိမ်ဖြစ်တန်းငွေစင်ကာပူဒေါ်လာ300ချမှတ်မှာပါ။ချွင်ချက်အနေနဲ့အသက်နှစ်နှစ်အောက်ကလေးတွေအထူးပြုဆောင်ရှောက်မှုလိုအပ်တဲ့ကလေးတွေနဲ့အိမ်ပြန်ထွက်ကြမှာရေလုံချင်ကန်းလူသူတွေကိုတော့ဖြည့်လျှော့ပေးထားပါတယ်။စင်ကာပူဆိုရဟာဆေးရုံသုံးနှာခေါင်းစီးတွေကိုဆေးဘဆိုင်ရာဝန်ထမ်းတွေအတွက်စောင့်ထားနေချိန်မှာပဲပြန်အသုံးပြုနိုင်တဲ့နှာခေါင်းစီးတွေကိုလည်းပြည်သူတွေကိုဖြန့်ဝေပေးထားပါတယ်။လက်ရှိစင်ကာပူနိုင်ငံမှာယောဂကုသခဏရသူ3400ကျော်ရှိသွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။မလေးရှားနိုင်ငံမှာ COVID-19 ယောဂကုသခံရသူအရေအတွက်တိုးလာနေတဲ့အတွက်နှာခေါင်းတွင်းတိုးဖက်နမူနာယူပြီးယောဂရှိမရှိစစ်ဆေးနေတာအပြင်ခန္ဓာကိုယ်တွင်းပဋိဇီဝပစ္စည်း antibody ထွက်ပေါ်နေခြင်းရှိမရှိသွေးနမူနာယူစစ်ဆေးတဲ့နည်းကိုလည်းစတင်လုပ်ဆောင်နေပြီလို့တာဝန်ရှိသူတွေကပြောပါတယ်။ယောဂပိုးကုသခံရသူတွေမှာယောဂပိုးကိုတိုက်ထုတ်ဖို့ခန္ဓာကိုယ်တွင်းပဋိဇီဝပစ္စည်းထွက်ပေါ်နေခြင်းရှိမရှိကိုလူနာရဲ့သွေးကတဆင့်ဓာတ်ခွဲဆန့်တက်နိုင်တာပါ။တန်တရားရှိလူနာတွေကိုယောဂရှိမရှိစစ်ဆေးဖို့လိုအပ်ချက်မြင်မာလာတဲ့အတွက်ဒီနည်းကိုအသုံးပြုလာတာဖြစ်ပြီးဒီဆက်သက်စစ်ဆေးမှုက6နိုင်ရည်အတွင်းအပြည့်ထုတ်ပေးနိုင်တယ်လို့မလေးရှားကျန်းမာရေးဝန်ကြီးဌာနချုပ်ကြားမှုချုပ် Nor Hashim Abdullah ကသတင်းတောက်တွေကိုပြောပါတယ်။ဒီလိုစစ်ဆေးလို့ခန္ဓာကိုယ်အတွင်းပဋိဇီဝပစ္စည်း antibody ထွက်ပေါ်နေတဲ့သူတွေကိုနှာခေါင်းတွင်းတိုးပတ်နမူနာယူဆက်လက်စစ်ဆေးသွားမယ်လို့လည်းညွှန်ကြားမှုချုပ် Nor Hashim ကပြောပါတယ်။သူအဖြစ်အရ antibody ထွက်ပေါ်ခြင်းမရှိရင်တော့ယောဂဘုကုသခံခြင်းမရှိကြောင်းသတ်မှတ်သွားမှာဖြစ်တယ်လို့လည်းသူကပြောပါရခင်ဗျာမနေ့ကအထိမလေးရှားနိုင်ငံမှာယောဂကုသခံရသူ 9,000 နီးပါးနဲ့သေဆုံးသူ80ကျော်ရှိတဲ့အတွက်အရှေ့တောင်အာရှဒေသမှာကုသမှုနှုန်းဒုတိယအများဆုံးနိုင်ငံလည်းဖြစ်ပါတယ်ဒီနေ့ကမ္ဘာစီးပွားရေးကျဆင်းမှုဟာ2009ခုနှစ်စီးပွားရေးအကြက်တဲတုန်းကကျဆင်းတာတဲ့အများကြီးပိုဆိုးလိမ့်မယ်လို့ကမ္ဘာငွေကြေးရမုံငွေအဖွဲ့ IMF ကခန့်မှန်းပါတယ်အင်္ဂါနေ့ကထုတ်ပြန်တဲ့အစီအစဉ်ခန်းစာမှာကမ္ဘာစီးပွားရေး300ခန်းတုန်းထိကျဆင်းမယ်လို့ခန့်မှန်းထားတာဖြစ်လို့1930ဖြစ်နေတဲ့ရုံကကြုံတွေ့ခဲ့ရတဲ့ကမ္ဘာစီးပွားကပ်ပြက်ကြီးနောက်ပိုင်းအဆိုးရွားဆုံးကျဆင်းမှာဖြစ်ပါတယ်2009ခုနှစ်စီးပွားရေးအကြက်တဲဖြစ်ခဲ့တဲ့ရုံကကမ္ဘာစီးပွားရေး300ခန်းတုန်းထိကျဆင်းခဲ့တာပါဒီကမ္ဘာစီးပွားရေးအလားအလာအစီအစဉ်ခန်းစာ World Economic Outlook ကို IMF အနေနဲ့ဒီဇင်ဘာလကကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါစတင်ဖြစ်ပွားပြီးပထမဆုံးချိန်ထုတ်ပြန်တာလည်းဖြစ်ပါတယ်။ COVID-19 ကရောဂါကြောင့်စီးပွားရေးလုပ်ငန်းတွေပိတ်ပြရတယ်လို့ခီးသွားတာမှုတွေပိတ်ပင်ထားတာကြောင့်ကုန်သွယ်ရောင်းဝယ်မှုတွေလည်းရုတ်တရက်ဆိုလို့ရပ်ဆိုင်ခဲ့ရတာပါ။ပရိုဂရမ်နဲ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်အပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။မလိုအပ်ပဲအိမ်ကြီးမထွက်ကြဖို့ညွှန်ကြားထားတဲ့ဆယ်ရက်အတွင်းပြည်သူတွေစားဝတ်နေရေးအဆင်ပြေစေဖို့အတွက်အစိုးရကပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေအတွက်ထောက်ပံ့ရိတ်ခါတွေဝေပေးနေတဲ့အခြေအနေတွေဘယ်လိုရှိနေသလဲဆိုတာကိုပြောပြပေးပါမယ်။အစိုးရကအိမ်ကြီးမထွက်ဖို့ညွှန်ကြားထားတဲ့ကာလအတွင်းမှာပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေအတွက်အခြေခံစားသောက်ကုန်တွေဖြစ်တဲ့ဆန်စီစားပယ်ကြက်သွန်တို့ကိုရက်ကွက်အလိုက်ပေးဝေနေကြပါပြီ။ဒီလိုပေးဝေတဲ့အခါမြို့နယ်ရက်ကွက်ကြီးရွာတွေရဲ့အုပ်ချုပ်ရေးမှုတွေအနေနဲ့စီစဉ်ဆောင်ရွက်တဲ့နေရာမှာအခက်အခဲတချို့ကြုံတွေ့နေရတာတွေရှိပါတယ်။အခြေခံလူဒန်းစားလက်လုံလက်စားတွေအရေးအတွက်စည်ရင်းကိုကောက်ယူရမှာအချိန်နှစ်ရက်ပဲရရှိတဲ့အတွက်စည်ရင်းမှာမပါဘဲကျန်ခဲ့တယ်ဆိုပြီးလာပြောတဲ့သူတွေရှိသလိုအခြေခံလူဒန်းစားစည်ရင်းထဲမှာမပါလိုက်ပေမဲ့တကယ်လိုအပ်တဲ့သူတွေကိုထောက်ပံ့ရိတ်ခါပေးဖို့ကိုလည်းလှိုင်းသာယာမြို့နယ်မှာပြင်ဆင်နေပါတယ်။ဒီလိုစီစဉ်နေတာနဲ့ပတ်သက်လို့လှိုင်းသာယာမြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးမြတ်မင်းသူက VOA ကိုအခုလိုပြောပြပါဗါတယ်
။ကျွန်တော်တို့စီစဉ်နေတာကကျွန်တော်ကမြို့နယ်မှာဟိုကော်ဖီကော်မတီဟိုပါလေပေါ်မြေကြောင်ဖွဲ့တာပဲဖွဲ့ထားတဲ့ခါကျတော့ကျွန်တော်အခုရက်ွက်တွေမှာဗာဖြစ်ရဲဆိုတော့ဟိုစင်ကြီးတွေကြံခဲ့တယ်ဆိုပြီးတော့ကျွန်တော်တို့ယူကွန်ပလိန်တွေအများကြီးတက်လာတယ်ဗျာတက်လာတဲ့ခါကျတော့ကျွန်တော်တို့တွေကလည်းပဲမြို့နယ်ကော်မတီရဲ့လူတွေကတော်တော်ကိုယ်စားလှယ်ပြည်ထောင်စုဆိုင်တွေပါတာဟုတ်အဲ့မှာကျွန်တော်ကကြံနေခဲ့တဲ့ပုံကိုယ်တွေအတွက်ကိုပေါ့နော်ကျွန်တော်တို့ကနေတော့ဟိုနိုင်ငံတော်ပြည်တဲ့ဆန်ဖြစ်ပြီးတော့မဟုတ်ပါဗျာနော်နည်းနည်းနည်းပါဥမာချစ်တဘောက၄ပြီးတော့လည်းချင်းဖြစ်သွားမှာပေါ့လေနော်ကျွန်တော်တို့အဲ့အရာတွေကိုကြံနေခဲ့တဲ့လူတွေစင်ကြီးတော့ကျွန်တော်တို့ဟိုပြည်သူ့ရင်းနဲ့ပေါ့ပြန်နေခဲ့တဲ့စီးရင်တွေကိုကျွန်တော်တို့စုဆောင်းထားပြီပေါ့ဗျာအဲ့စီးရင်တွေအကုန်လုံးတက်လာပြတ်ခါကြတော့ကျွန်တော်တို့ဒီမြို့နယ်မှာရှိတဲ့လွတ်တော်ကိုယ်စားလှယ်ဒီဌာနဆိုင်ရာဒီကော်မတီပါဝင်ပုဂ္ဂိုလ်တွေအားလုံးထိုင်ပြတ်ခါကြလို့ကျွန်တော်ဒီဟာကိုကျွန်တော်တို့ဘယ်လိုဆက်လက်ဆောင်ရွက်ပေးမယ်ဆိုတော့ဒါနဲ့ကျွန်တော်တို့ပေးရတော့ပြီးဖို့စီစဉ်ပါမှာစီစဉ်ပါလားဒါနဲ့ဒါနဲ့ဒေါ်စင်မှာတော့ကျွန်တော်စီးရင်တွေတော့ပြန်နေခဲ့တဲ့စီးရင်တွေကိုကျွန်တော်တို့တင်ထိုင်ထားတယ်ဗျာအဲ့ဒါတော့ရှိတယ်
တို့တော်ကိုစလေဂျုံကလည်းစည်ရင်မှာမပါဘဲကြံနေခဲ့တဲ့သူတွေထဲကလူဦးရေတထောင်စာအတွက်ဆန်6ပြည်စီပေးဖို့အစီအစဉ်နေတယ်လို့ဆိုပါတယ်။အခြေခံစားသောက်ကုန်ဝေပေးဖို့ဆောင်ရွက်တဲ့နေရာမှာပစ္စည်းတွေကိုသက်ဆိုင်ရာမြို့နယ်မှာတွားထုတ်ယူရတဲ့အခါပစ္စည်းတွေကများပြီးလေးလံတဲ့ပစ္စည်းတွေဖြစ်တာကြောင့်တည်ယူတဲ့နေရာမှာအခက်အခဲတွေရှိနေတယ်လို့အေးသာယာမြို့နယ်ကအုပ်ချုပ်ရေးမှူးကပြောပါတယ်။ပစ္စည်းတွေဝေတဲ့အခါလူစုလူဝေးမဖြစ်ဖို့နဲ့ယောဂါကူးစက်မှုတွေကိုတားဆီးနိုင်ဖို့အတွက်အိမ်နဲ့ယာယောက်ပို့ဆောင်ပေးတဲ့စနစ်နဲ့အဝေးပေးတာဖြစ်တယ်လို့ဆိုပါတယ်။
ဆန်လမ်းစီကရင်ကျွန်တော်တို့ကပိန်တန်ရာရောက်စနစ်ပေါ့ကျွန်တော်ကမူလနဲ့ကျွန်တော်အစဉ်ပြုတာရှိတယ်အဲဒါဟိုသူ့ယာယီမှုတွေဟိုအစဉ်ပြုတာမှာကြည့်လိုက်ယာယီမှုတွေဟိုဒီရင်ကပဲနားမှာရှိရတော့သူကတန်းတူကြအဲ့ဒီမှာကျွန်တော်တို့ကပစ္စည်းတွေကိုတင်သွားပြီးတော့အဆိုင်တွေဆွဲတာပေါ့နော်အဖွဲပြန်ခွဲနေမီလိုက်ရက်ကွက်တွေထဲမှာပိန်တန်ရာရောက်စနစ်ပဲကျွန်တော်တို့ပို့တယ်
ထောက်ပံ့ရိတ်ခါရရှိတာနဲ့ပတ်သက်လို့ဘာတွေရတယ်လဲဘလို့ပုံစံနဲ့ဝေပေးတယ်လဲဆိုတာကိုတော့မန်အောင်မြို့နယ်ကဒေါ်နုနုကျိုင်ကအခုလိုပြောပြပါဗျ
။ထောက်ပံ့ပစ္စည်းကတော့သုံးခုရတယ်။စီရယ်ဆန်ရယ်ဆော့ရယ်။ကျင်းနာမှုတော့ရှိပါတယ်သူတို့ပေးတာကိုရတာကို။ဟိုသုံးပေမချောရင်လည်းတော့နိနိကကတော့မဟုတ်ပါဘူး။နည်းနည်းလေးတော့ကွာပါတယ်။တရားနဲ့တရားကတော့
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကပ်ရောဂါအသွင်ဖြစ်ပွားလာမှာကိုစိုးရိမ်တာကြောင့်တချံရုံးပိတ်ရက်တွေမှာပြည်သူတွေအနေနဲ့မလိုအပ်ဘဲအိမ်ပြင်ထွက်တာတွေမလုပ်ကြဖို့လူစုလူဝေးတွေမလုပ်ဖို့ကိုအစိုးရကညွှန်ကြားထားပါတယ်။ဒီလိုအိမ်ပြင်မထွက်ဖို့ညွှန်ကြားထားတဲ့ကာလအတွင်းမှာပြည်သူတွေရဲ့စားဝတ်နေရေးကိုဖြည့်ရှင်းဖို့အတွက်ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေကိုစားသောက်ကုန်၅မျိုးထောက်ပံ့ပေးတာကိုလှုံ့ဆော်နေပါတယ်။လက်ရှိမြန်မာနိုင်ငံမှာCOVID-19 ဖြစ်ပွားနေသူစုစုပေါင်းက62ဦးရှိနေပြီးသေဆုံးသူ4ဦးရှိပါတယ်။ကျမအိမ်တနာထုံးမှာရန်ကုန်ကနေသတင်းပေးပို့ပါတယ်။
သောရရှင်တွေကိုလူတွေအိမ်ထဲမှာနေကြရတဲ့အချိန်နာဖျားမကျန်းမမာဖြစ်လာရင်သွားရောက်ကုသနိုင်တဲ့အခမဲ့ဖီဘာကလီနစ်ဆေးကနေတိုးချက်ဖွင့်လှစ်နေပြီဆိုတာကိုပြောပြပေးကြပါတယ်။ရန်ကုန်တိုင်းပါဝင်မြန်မာနိုင်ငံတဝန်းတကြံကာလအတွင်းပြည်သူတွေအပြင်းမထွက်ဖို့ညွှန်ကြားချက်ထုတ်လိုက်တဲ့ဧပြီလ10ရက်နေ့ကနေစလို့ရန်ကုန်မြို့တွင်ကအင်းစိန်မင်္ဂလာတောင်ညို့တာမွေသင်ငန်းကျွန်းဘူတထောင်စတဲ့မြို့နယ်တချို့မှာစေတနာဝင်တဲ့အထူးကုဆရာဝန်ကြီးတွေဆရာဝန်သူနာပြုတွေဦးဆောင်ပြီးတော့ဖီဘာကလီနစ်ဖျားနာလူနာဆေးကုကန်းတွေနေ့စဉ်ဖွင့်လှစ်ပြီးတော့အခမဲ့ကုသပေးနေကြတာပါအခုဆိုရင်တော့လှိုင်သာယာမြို့သစ်ရွှေပြည်သာမြို့သစ်နဲ့တကုတ်မြို့သစ်ရှေးပိုင်းမြို့နယ်စတဲ့မြို့သစ်တွေမှာပါတိုးချဲ့ဖွင့်လှစ်ထား ားပြီးလို့ FIFA clinic တွေဖွင့်လှစ်နိုင်ရေးဥဆောင်ကြိုးပမ်းနေတဲ့စေတနာဝန်ထမ်းဆရာဝန်တွေက VOA မြန်မာပိုင်းကိုပြောပြကြပါတယ်။ဒီစေကတ်တွေမှာစေတနာဝန်ထမ်းဆေးပညာရှင်တွေကကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီစေကူတာမှုပေးနေကြပါတယ်လို့မင်္ဂလာတောင်ကျွမြို့နယ်ကျန်းမာရေးဌာနမှဖွင့်လှစ်ထားတဲ့ FIFA clinic ကစေတနာဝန်ထမ်းဆရာဝန်ဒေါက်တာကိုကိုထွေးက VOA ကိုပြောပြပါတယ်
။ကျွန်တော်ကတော့အဓိကကလေ FIFA clinic ဖွင့်ပြတာလေ။အဲကျွန်တော်တို့ရက်ကွက်တွေထဲမှာအဲစေကတ်တော်တော်များများလေအဲ COVID-19 လည်းဖြစ်လာတော့အဲစေကတ်တော်တော်များပိတ်သွားကြတယ်။အဲ့တော့ FIFA patient တွေတော်တော်များများကြားစရာစေကတ်မရှိဘူးဆိုဆေးရုံကိုသွားပြကြမယ်ဆိုရင်ဆေးရုံမှာလူနာတွေပုံဝါမလားပေါ့။ဒါဆေးရုံရဲ့ workload လေးလည်းနည်းနည်းလျှော့လို့ရအောင်လို့ဆိုပြီးတော့ကျွန်တော် FIFA clinic တွေစရွန်းတာပေါ့လေ။အခုလောဆယ်တော့လာပြတာတော့ဟိုဖြန်းနိုင်တဲ့လူနာတွေပဲများပါတယ်ဟုတ်။အဲကျွန်တော်တို့ကလူနာတွေလာပြရဆိုရင်တော့အဓိကတော့အဲ precaution နဲ့ပဲပေါ့လေအဲကျွန်တော်ဆီယမ်နေရလည်း PPE တွေဝတ်တယ်အဲဆီယမ်မတွေကလည်း PPE ဝတ်တယ်ကျွန်တော် volunteer တွေကလည်းတက်နိုင်ဆိုကျွန်တော်တို့ကဝိုးဝေးမှာပဲနေတယ်အဲကျွန်တော်ရဲ့ဒီ decoration လုပ်ထားတာအကုန်လုံးကလည်းကျွန်တော်တို့အတက်နိုင်ဆိုတော့အမွေရှက်စဲဟိုအဲ guideline နိုင်မဲ့ပေါ့လေ guideline နိုင်မဲ့သွားတာပေါ့ဟုတ
်ဆေးကမ်းမှာလောက်ကိုင်းနေသူတွေနဲ့လာပြတဲ့လူသားတွေ coronavirus ရောဂါပိုးကူးစက်မဲ့အန္တရာယ်ကနေကိဝေးတွေအောင်ဘလို့ကုသလှုပ်ဆောင်ပေးနေပါသလဲဆိုတာကိုလည်းရန်ကုန်တိုင်းသင်္ကန်းကျွပြုတွေက fever clinic မှာကုသပေးနေတဲ့ဒေါက်တာကျော်စွာဦးကပြောပြပါတယ
်ဒီကုသပေးတဲ့ဆရာဝန်ကတော့ကျွန်တော်တို့ PPE ဝတ်ဆောင်ပေါ့နော် PPE ဝတ်ဆောင်ကျွန်တော်တို့ဝတ်ပါတယ်အဆရာမတွေပေါ့နာလူဆရာမပေါ့နော်ဆိုတော့တော့ကျွန်တော်တို့ဒီဟိုဒီ CX ပေါ့လူငါနဲ့ထိတွေ့နိုင်တဲ့ကျွန်တော်ပေါ့နော်နောက်နောက်ဆရာဝန်တယောက်ကတော့အဲစာတကယ်ကောင်းပေါ့နော်ခွဲစိတ်ကံတုံးဟာဆိုပြီးတော့ကပ်တွေပါတယ်ပေါ့အုတ်ထုတ်တွေပါတယ်95 mask တွေပါတက်ပြီးတော့ကျွန်တော်တို့ဟိုဝိုင်းကူပါတယ်ပြီးတော့ခြားစေနာဝန်ထမ်းတွေကြတော့ကျွန်တော် mask ပေါ့နော်ရေဦးစာကြီးက mask တို့လည်းတွေ့ဖို့ပြီးတော့ကျွန်တော်တို့ဝိုင်းပြီးတော့ကူကြပါတယ်အကယ်၍ပေါ့နော်တန်တရားလူနာတွေ့တယ်ဆိုလို့ရှိရင်တော့ကျွန်တော်ကဒီမြို့နယ်ဆရာဝန်ကြီးကိုအကြောင်းကြားမြို့နယ်ဆရာဝန်ကြီးကနေတဆင့်ကျွန်တော်ရဲ့ဒီ center ဆေးရုံကိုကျွန်တော်တို့ refer ပေါ့နော်ညွှန်ပို့ပြီးတော့ကျွန်တော်လွှဲဖို့အစီအစဉ်ရှိပါတယ်ဗျတော့အဓိကတော့ကျွန်တော်တို့ဒီဗောလေကိုဗစ်နဲ့ခတ်ဆင်ဆင်လက္ခဏာဆင်းတဲ့လူနာတွေပေါ့နော်တကယ်ကိုကြေးတာပေါ့နော်ရောဂါပိုးရှိတဲ့လူနာဒီရဲမှာပါလာခဲ့တယ်ဆိုလို့ရှိရင်တို့နေဘလူးလိုက်ပဲနဲ့ကူးဆက်တာတွေဒါမှမဟုတ်ထိတွေ့မှုတွေဖြစ်မှာလဲကျွန်တော်စိတ်ပူပါတယ်ဒါကြောင့်မလို့ကျွန်တော်တို့ဒီခြေကန်းကိုလာပြမယ်ဆိုလို့ရှိရင်တော့ဒီတကယ်ပဲဖြားတယ်မတက်တာဘူးပေါ့နော်စိတ်ယုံစိတ်ကန်းသွားဖို့ဟိုတော့ဆက်မပြေသေးတဲ့လူတွေကိုကျွန်တော်ကအဓိကဦးတည်ပြီးတော့ဟိုကြည့်ပေးနေရောလေအဲ့လိုလူနာတွေပဲလာရှိခြင်းပါလေ
virus ပိုကူးစက်ထားတဲ့တန်တရားရှိရင်လည်းလိုအပ်တဲ့ဓာတ်ခွဲစစ်ဆေးမှုတွေခံယူနိုင်ဖို့သက်ဆိုင်ရာဆေးရုံတွေစီကိုပို့ပေးနေသလိုလိုအပ်လာတဲ့အရေးပေါ်အခြေအနေရောက်လာရင်လည်းချက်ချင်းစီစဉ်ပေးပါတယ်လို့ဒေါက်တာကိုကိုထွေးကပြောပြပါတယ်
။ကလေးရဲ့နိုင်ငံပြန်လာလူရှိတယ်။နိုင်ငံပြန်လာလူနဲ့ထိတွေ့ကြွေးလူရှိတယ်။အဲ့လိုလူမျိုးဖြားလာခဲ့ရင်တော့ကျွန်တော်က home quarantine ပေးနေရပါလိမ့်ဟုတ်။ကျွန်တော်အဲ့လူနာမှာကဲလို့အဲ့လိုမျိုးစင်တန်တွေရှိလာတော့ကျွန်တော် refer ပေါ့။ ambulance နဲ့ကျွန်တော်ကသက်ဆိုင်ရာ TMO ထိဆက်ပြီး TMO ကနေပြောညွှန်ကြားတာကျွန်တော်ကဆေးရုံ refer လုပ်ရတာပေါ့လေ
။အခုချိန်ထိကတော့ဒီဖြားတာဆေးကတွေကိုဧပြီလကုန်မေလဇန်အထိဆက်လက်ဖွင့်လှစ်နိုင်ခြင်းရှိတယ်လို့လည်းဆရာဝန်တွေကပြောပါတယ်။ဒါ့အပြင် Fever Clinic တွေမှာစေတနာဝန်ထမ်းလုပ်ဖို့ဆန္ဒရှိတဲ့ဆရာဝန်တွေသူနာဖြူတွေလောကဒါတာပေးလို့သူတွေအနေနဲ့ဆက်သွယ်ကြဖို့ကိုလည်းတိုးစော်ထားပါတယ်။ကျွန်မစုဘောကဆက်သွယ်ပေးပြန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်
။ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်ဇာမြို့မှာ COVID-19 တန်တရားလူနာတဦးမှာရောဂါပိုးတွေ့ရှိကြောင်းသတင်းတွေထွက်ပေါ်ခဲ့တဲ့နောက်ဓာတ်ခွဲနမူနာကိုတရုတ်ပြည်ပို့စစ်ဆေးရမှာနောက်ဆုံး negative ဆိုတဲ့အဖြစ်ရရှိခဲ့တဲ့သတင်းကိုတင်ပြပါမယ်။ COVID-19 တန်တရားရှိလူနာဟာဝိုင်းမော်မြို့နဲ့ဝိုင်းမော်မြို့နားကမိုင်းနာ KBC စစ်ဆောင်စခန်းတွေကိုမတ်လ23ရက်နေ့ကတွားရောက်ခဲ့တာဖြစ်ပြီး26ရက်နေ့မှာလိုင်ဇာမြို့ကိုပြန်ခဲ့တာဖြစ်ပါတဲ့။အဲ့ဒီနောက်ဒေလ6ရက်နေ့မှာစတင်နာမကျန်းဖြစ်ခဲ့ပြီး12ရက်နေ့က test kit နဲ့စမ်းသပ်ရာမှာရောဂါပိုးရှိကြောင်း positive အဖြစ်ရရှိခဲ့တာဖြစ်ပါတဲ့။လူနာရဲ့ဓာတ်ခွဲနမူနာကိုတရုတ်ပြည်ကိုပို့ဆောင်စစ်ဆေးရမှာတော့ဒီကနေ့ negative အဖြစ်နောက်ဆုံးရရှိခဲ့တယ်လို့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးနော်ဘူးကပြောပါတယ
်ကျွန်တော်ကဒီအပင်ကနေဝန်လာတဲ့အားလုံးကိုကျွန်တော်တော့ကြားမှရစစ်ဆေးပါတယ်ဒေါ်တာတွေကိုကျွန်တော်တို့ quarantine လုပ်ထားပါတယ် quarantine လုပ်ထားတဲ့အားဒီကိုလည်းဒီကြားမှရေးတော့တရေကိုအဲသူတတိယကငါကြီးစရတဲ့လုပ်ပါရဆိုတော့အတူကိုလည်းဒီ test kit ပေါ့အဲအဲ့နဲ့စစ်ကြည့်တဲ့အခါသူက positive ပေါ်တာပါဒါပေမဲ့ခုတော့အဲ့ဒီ positive ပေါ်ကျွန်တော်တို့ပုံမှန်ပြကြအောင်ပေါ့နော်အဲသူ့ရဲ့တွေးတွေကိုပြန်ပြတော့ခုတော့အလုံးကတော့ negative ပြန်ဖြစ်သွားတာပါ
လိုင်ဇာကတန်ဆန်းရှိလူနာဟာအသက်25နှစ်အရွယ်အမျိုးသားဖြစ်ပြီးဝိုင်းမော်မျိုးကသူ့ရောက်မှအိမ်ကိုတွားရောက်ခဲ့တယ်လို့မိုင်းနာ KBC စစ်ဆောင်စခန်းကအမျိုးရေးစီမှာလည်းနှစ်ညအိတ်ခဲ့တယ်လို့ဆိုပါတယ် Yoga bo shire lo tandia pikere na waimo ne maina KBC sakanga tu toya ukere niya rego. Jama ye ya sisi kanta dari chachin sang yo kere lo waimo myo ne ocho ye mu utun tunga pyo baare.
အင်းညာခုနိုင်ဒီမှာသိပြီးချင်းကျွန်တော်တို့ကအဲ့ဒီသူ့ရောက်ခမနဲ့သူနဲ့ချိတ်တွေ့ခဲ့တဲ့မိသားစုဝင်၄ဦးရှိတယ်သူသားအပါအဲ့ဒါကိုကျွန်တော်တို့ကမင်းညာကဆက်နနာရီကနေရရင်သူ့ကိုလော့ထောင်းလောက်ထားလိုက်တယ်ဟုံးကွာတဲ့ပြီးပေါ့တနည်းအားဖြင့်ပြောမယ်ဆိုတော့နော်အဲ့ဒါပြီးတော့မှသူဝင်ထွက်သွားခဲ့တဲ့သူနညာအိပ်ပြန်သွားတဲ့ကျွန်တော်တို့ KBC ကိန်းကိုလည်းကျွန်တော်တို့ကလော့ထော ဆန်းရည်ဒီငင်းငင်းနဲ့ကျွန်တော်တို့ရှိသွားပါပြီအဲ့ဒီလူရဲ့အဖြေကလည်းတကယ်ဒါနောက်ဆုံးနှစ်ခေတ်ဖြစ်ပါပဲ
မိုင်းနာ KBC စစ်ဆောင်စခန်းကတာဝန်ရှိသူတဦးဖြစ်တဲ့ဦးစော်လုံးကတော့သူတို့စခန်းမှာလိုအပ်တဲ့ကျန်းမာရေးသတိပေးမှုနဲ့ကြိုတင်ကာကွယ်မှုတွေကိုဆောင်ရွက်ထားကြောင်းနဲ့လက်ရှိမှာပြင်ပကဝင်ရောက်လာသူတွေကို quarantine လုပ်ထားတာ30ကျော်ရှိကြောင်းပြောပါတယ်ဒီကနေ့ထိမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးတွေ့ရှိသူ62ဦးရှိခဲ့ပေမဲ့ကချင်ပြည်နယ်မှာတော့တွေ့ရှိတဲ့လူနာမရှိသေးပါဘူးကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
် COVID-19 ကူးစက်မှုအဆိုးဆုံးနိုင်ငံတစ်နိုင်ငံဖြစ်တဲ့အီတလီမှာပိတ်မိနေတဲ့မြန်မာပညာတော်သင်ကျောင်းသူကျောင်းသားတွေနေရက်ပြန်နိုင်ရေးအခြားအရှိတောင်အာရှနိုင်ငံတွေလိုမျိုးမြန်မာအစိုးရအနေနဲ့မိမိရဲ့နိုင်ငံသားတွေကိုအမြန်ဆုံးအကူအညီပေးဖို့အီတလီမြောက်ပိုင်းတက္ကသိုလ်တစ်ခုမှာပိတ်မိနေတဲ့မဟာသိပ္ပံကျောင်းသူတဦးကမေတ္တာရက်ခံလိုက်ပါတယ်။အီတလီမြန်မာတန်ယုံကတော့မြန်မာနိုင်ငံကိုပြန်ဖို့ရှိနေတဲ့သူတွေကိစ္စနေပြည်တော်ကိုတင်ပြထားကြောင်းနဲ့ညွှန်ကြားချက်ကိုစောင့်နေကြောင်းတန်ယုံဒုတိယအတွင်းဝင်က VOE ကိုပြောပါတယ်။ကျွန်မအင်ဂျင်နိုင်ကစူးစီးတင်ပြမှာပါ။အီတလီမြောက်ပိုင်းပါဒိုဗာမြို့နီးပညာတက္ကသိုလ်မှာအီတလီအစိုးရပညာတော်သင်အစီအစဉ်နဲ့ဇီဝဗေဒနီးပညာဆိုင်ရာမဟာသိပ္ပံဘွဲ့တင်ယူနေတဲ့မက်ဇဘယ်ဖြူဟာအီတလီမှာကိုရိုနာဗိုင်းရပ်စ်ဆူဆူရွာရွာစတင်ကူးစက်တဲ့မက်ရှလာကလေးကနေရက်မြန်မာနိုင်ငံကိုပြန်လို့မရပဲကျောင်းအဆောင်မှာပိတ်မိနေသူဖြစ်ပါတယ်
။ဟိုကပြန်ဖို့အခက်ခဲရှိရပါကိုယ်တိုင်ပြန်ဖို့ကအချိန်နဲ့အခုချိန်မှာလုံးဝမဖြစ်နိုင်ဘူးဆိုတော့ဒီတန်ယုံကိုပေါ့ပြန်ဖို့အကူအညီတော့တောင်းထားရရှင်။ဟုတ်ကဲ့တန်ယုံကလည်းအခုချိန်မှာအထက်ကိုတင်ပြထားတယ်ပေါ့ပြီးတော့ဒီအခုချိန်ရာအတွာလာအခက်ခဲတွေပေါ့အတွာလာတွေကလည်းကန့်တက်ထားတဲ့အတွက်ကြောင့်မလို့ချက်ချင်းစီစဉ်ပြီးဖို့ဖြစ်နိုင်အောင်လို့တော့ဟိုအကြောင်းပြန်ထားတယ်ပေါ့
သူတို့ကျောင်းမှာတက်နေတဲ့ကျောင်းသူကျောင်းသားအလုံးကြီးပါနေရက်အသီးသီးကိုပြန်ကုန်ကြပြီဖြစ်တာကြောင့်သူတို့အဆောင်မှာသူအပါဝင်နိုင်ငံတကာကျောင်းသူကျောင်းသား၃ဦးသာကျန်တော့တယ်လို့ဆိုပါတယ်။သူ့အပြင်အီတလီမှာရှိနေတဲ့အခြားပညာတော်သင်မြန်မာကျောင်းသူကျောင်းသားတချို့နဲ့ဂျီနီယာမြို့မှာပိတ်မိနေတဲ့မြန်မာသင်္ဘောသားအယောက်20လောက်ရှိနေတယ်လို့လည်းမက်ဇဘယ်ဖြူကပြောပါတယ်။လက်ရှိအီတလီမှာမြန်မာနိုင်ငံသား300ကျော်လောက်ရှိနေပြီးသူတို့အထက်ကနေရက်ကိုပြန်ဖို့မြန်မာတန်ယုံကိုဆက်သွယ်အကြောင်းကြားလာသူတွေကိုအကူအညီပေးနိုင်ရေးနေပြည်တော်အစိုးရဘက်ကတင်ပြထားကြောင်းရောမမြို့မှာရှိတဲ့မြန်မာတန်ယုံဒုတိယအတွင်းဝင်ဒေါ်လွင်တွင်မိုးက VOE ကိုပြောပါတယ
်။မြန်မာတို့ကလောလောဆယ်မှာတော့လေဒီဘက်အီတလီအစိုးရကနေပြီးတော့မထုတ်ပြန်လာတဲ့စီးနှင်းစည်းကမ်းတွေအတိုင်းတော့လိုက်နာပေးဖို့တော့ပြောထားပါတယ်ဒီတင်မောသားရည်နဲ့ပတ်သက်ပြီးတော့ညီမတို့ဒီနိုင်ငံသားဝင်ကြီးဌာနပေါ့နော်အီတလီနိုင်ငံသားဝင်ကြီးဌာနကလည်းညီမတို့ဆက်သွယ်အကြောင်းကြားထားတာရှိတယ်။နောက်မြန်မာနိုင်ငံသားဝင်ကြီးဌာနအနေမှာတခြားသက်ဆိုင်ရာဝင်ကြီးဌာနကိုအကြောင်းကြားထားတာလည်းရှိပါတယ်ဖြင့်အခုလောလောဆယ်မှာကျတော့အဲ့လိုမျိုးဆက်ချင်းလက်မလုပ်တဲ့အခြေအနေကတော့ဒါမှဖြစ်နိုင်သေးဘူးပေါ့နော်ညီမတို့ကသူတို့ရဲ့အခက်အခဲတင်ပြလာတာလေးတွေတော့ညီမတို့အသက်ကိုဆက်ပြီးတော့တင်ပြထားတယ်။နောက်အခြေအနေနေရအနေအထားအရာတိလိုင်းငင်းဖြစ်မှန်းလို့ပေါ့နော်
ဒါအပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေနဲ့ပတ်သက်တဲ့အီတလီနဲ့မြန်မာအစိုးရတွေရဲ့ထုတ်ပြန်ချက်တွေခီးသွွာလာခွင့်ဆိုင်ရာကန့်သက်ချက်တွေကိုလည်းအချိန်နဲ့တပြေးညီမြန်မာတန်ယုံအင်တာနက်ဆာမျက်နှာကနေအသိပေးနေတယ်လို့ဒေါ်လွင်လွင်မိုးကဆိုပါတယ်။အီတလီအပါအဝင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးရွားဆုံး၈နိုင်ငံကပြန်လာမဲ့မြန်မာနိုင်ငံသားတွေအနေနဲ့ဗိုင်းရပ်စ်ကူးစက်မှုရှိမရှိစစ်ဆေးချက်တွေအပါအဝင်ကျန်းမာရေးဆိုင်ရာထောက်ခံချက်တွေရှိဖို့လိုအပ်ကြောင်းမြန်မာအစိုးရကညွှန်ကြားထားတာပါ။ဒီညွှန်ကြားချက်အတိုင်းဗိုင်းရပ်စ်ကူးစက်ခံရမှုမရှိဘူးဆိုတော့စစ်ဆေးစာနဲ့အတူကျန်းမာရေးထောက်ခံချက်တွေကိုတက္ကသိုလ်ဆေးရုံကနေရရှိထားပြီးဖြစ်တယ်လို့မက်ဇဘယ်ဖြူကအခုလိုပြောပါတယ
်။ပြည်ဝင်ခွင့်ကို April 7ဖွင့်မယ်ပေါ့။ဖွင့်မယ်ဆိုတော့တနည်းဘက်ကအကုန်လုံးစီစဉ်ထားတဲ့ COVID test တွေလည်းလုပ်ထားတယ်ပြီးတော့ health certificate တွေလည်းအကုန်လုံးပေါ့ကို့မှာဒီကဲကျန်းမာကြောင်ထောက်ခံချက်တွေအကုန်လုံးပြည့်စုံအောင်တော့အကုန်စီစဉ်ထားရရှင်။အဲကဲလို့အဲ့လိုမျိုးစီစဉ်ပြီးတော့ဒီပြည်ဝင်ခွင့်ဖွင့်တဲ့နေ့ကိုစောင့်ရမှာပေါ့။
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်စတင်ကူးစက်တဲ့ဝူဟန်မြို့ကမြန်မာပညာတော်သင်ကျောင်းသူကျောင်းသားတွေကိုမြန်မာအစိုးရကခေါ်ယူစီစဉ်တယ်လို့မျိုးကပ္ပအနှံ့နေရာအမျိုးမျိုးမှာပိတ်မိနေတဲ့မြန်မာနိုင်ငံသားတွေကိုအခြားရှစ်တောင်အာရှနိုင်ငံတွေလိုမျိုးမြန်မာအစိုးရအနေနဲ့ကိုယ်နိုင်ငံသားတွေပြန်ခေါ်နိုင်ရေးစီစဉ်ပေးဖို့မက်စပေဖြူကအခုလိုမေတ္တာရက်ခံပါတယ
်အခုဆိုရင်ဒီဖိလစ်ပင်းကလည်းသူတို့နိုင်ငံသားတွေကိုအကုန်လုံးတော့လက်ခံနေပေါ့အကုန်လုံးပြန်လာဖို့ကြိုးစားနေကြတယ်ပေါ့ပြန်လာဖို့ကူညီသေးကြတယ်အခုချိန်မှာကျတော့မြန်မာဆိုရကဝူဟန်ဖြစ်တဲ့ကတော့ပထမဦးဆုံးမဦးဖျက်ဖျက်တက်ကြွယ်ပေါ့ဒီအခုချိန်မှာတော့ဘာမှအစီအစဉ်မရှိသေးဘူးဆိုမျိုးကြားရတော့1 on 1နဲ့တော့ပေါ့မြန်မာနိုင်ငံသားတွေကဒီတရုတ်ပြည်ဝူဟန်မှာမဟုတ်ပေါ့ဒီတစ်ကမ္ဘာလုံးကပိတ်မိနေတယ်တော်တော်များများရှိပါတယ်တချို့ဆိုဒီတင်မောမှာပိတ်မိကြတယ်ပြီးတော့ transit မှာပိတ်မိကြတယ်တော်တော်များများရှိပါတယ်အဲ့ဒါကိုအများဆုံးပေါ့မြန်မာနိုင်ငံတော်အနေနဲ့ပြန်ပြီးတော့အများဆုံးကူညီပေးဖို့တော့တောင်းဆိုချင်တယ်ပေါ့
ဒါပြင်အခုချိန်မှာပြည်ပကနေမိခင်နေရဲ့နိုင်ငံကိုပြန်လာတဲ့သူတွေအပေါ်အထင်မြင်လွဲနေတဲ့အဖြစ်တွေကိုကြည့်ပြီးအလွန်စိတ်မကောင်းဖြစ်ရကြောင်းနဲ့သူတို့ဟာယောဂတဲလာသူတွေမဟုတ်ဘူးဆိုတာကိုလည်းသိစေခြင်းကြောင်းမက်ဆေ့ဘယ်ဖြူက VOA ကိုပြောပါရရှင်
ကမ္ဘောဒီးယားနိုင်ငံမှာကိုရိုနာပိုးကူးစက်ခံရသူလူနာအရေအတွက်များပြားလာရတဲ့အမျှစီးပွားရေးလုပ်ငန်းချို့ကိုပိတ်ဖို့အစိုးရကပြင်ဆင်နေပြီးမပိတ်နိုင်သေးတဲ့လုပ်ငန်းတွေအတွက်လည်းတင်းကျပ်တဲ့စည်းကမ်းတွေချမှတ်ဖွင့်လှစ်ဆေးပါတယ်အခုလက်ရှိမှာမစိုးရိမ်ရသေးပေမဲ့အနာဂတ်အတွက်တော့သူတို့အခြေအနေဟာမရေရာဖြစ်နေတဲ့အကြောင်း VOA သတင်းတော့ဖွန်ဘိုဖာနဲ့ခန်ဆိုကိုမိုနိုတို့ဖနွမ်ပင်ကပေးပို့ထားတဲ့သတင်းကိုကျွန်တော်ဝင်းခန့်မောင်ကပြောပြပေးပါမယ
်
။ဒုံတွိုင်းဟာကမ္ဘောဒီးယားရဲ့မြို့တော်ဖနွမ်ပင်မှာတုတ်တုတ်မောင်းလာခဲ့တာ10နှစ်ရှိပါပြီ။ဒီလုပ်ငန်းကနေရတဲ့ဝင်ငွေနဲ့ရပ်တည်နေရတာကြောင့်အခုလိုကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေချိန်မှာတော့သူ့ကျန်းမာရေးကိုမငဲ့နိုင်ပဲပတ်ဆက်ရှာနေရပါတယ်။ကလေးနှစ်ယောက်ရှိတဲ့အသက်40အရွယ်ဒွန်ဟာနှာခေါင်းစည်းနဲ့လက်သန့်ဆေးရည်ကိုသုံးရင်းသူနဲ့သူ့မိသားစုကျန်းမာရေးအတွက်အကာအကွယ်ဖြစ်လိမ့်မယ်လို့ယူဆပေမဲ့လေဒီလိုနီးလန်းကဘယ်လောက်ထိထိရောက်မလဲဆိုတာတော့သူမသိပါဘူးသူကတ
ာမုံကောက်မာပါနေပြပြင
်းကျမကြီးဝန်ကြီးဌာနထုတ်ပြန်ချက်ကိုလိုက်နာပြီးဆက်ပြာတို့အရက်ပြန်တို့အသုံးပြီးတန်ရှင်းပါတယ်ခီးတယ်ရီစီကပတ်ဆက်ယူပြီးရင်ပတ်ဆက်တွေကိုရောကျွန်တော်လက်ကိုပါအရက်ပြန်နဲ့ဖြန်းပါတယ်ထိုင်ကုန်တွေကိုလည်းအဲ့လိုဖြန်းပါတယ်လို့ပြောသွားတာပါ COVID-19 လို့လူသိများတဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးဟာတရုတ်ပြည်ဝူဟန်မြို့ကနေ2019ဒီဇင်ဘာမှာစတင်ဖြစ်ပွားခဲ့ပြီးကဘာနှံ့ကိုခက်မြန်မြန်ပဲပြန့်နှံ့ခဲ့တာပါလက်ရှိကမ္ဘောဒီးယားနိုင်ငံမှာတော့ယောဂပိုးကူးစက်ခံရသူပေါင်း100ကျော်ရှိနေပါတယ်။ကျောင်းတွေကိုပိတ်ထားပြီးနိုင်ငံသားအဝင်ကိုလည်းပိတ်ပင်ထားပါတယ်။ကြိုတင်ကာကွယ်ရေးနည်းလမ်းတွေဖြစ်တဲ့နှာခေါင်းစည်းဝတ်တာနဲ့လက်ဆေးဓာတ်တွေအပြင်တန်နိုင်တဲ့လောက်အိမ်မှာပဲနေကြဖို့ကိုအစိုးရကလူမှုကိုအသိပေးနှိုးဆော်ထားတာပါ။ဝင်ငွေမရှိရင်မဖြစ်တဲ့လုပ်ငန်းတွေကတော့ရပ်လိုက်ဖို့မဖြစ်နိုင်တာကြောင့်အခုလိုကြိုတင်ကာကွယ်ရေးနည်းလမ်းတွေကိုအသုံးပြုပြီးဆက်လက်လဲပတ်နေရတာပါ။လှကုံရောင်းတဲ့ဆိုင်လုံခြုံရေးဝန်ထမ်းဖြစ်သူတူကတော့ဒီမှာကလက်တန့်ဈေးရီထားပေးပြီးဆိုင်ထဲမဝင်ခင်ခန္ဓာကိုယ်အပူချိန်တိုက်ပါတယ်38.6 ဒီဂရီဆယ်စီယက်ကျော်နေမယ်ဆိုရင်ဒီနေရာထိုင်ကုန်မှာထိုင်ခိုင်းပြီးနောက်တစ်ချိန်ထပ်တိုင်းပါတယ်ထပ်တိုင်းလို့မှအပြောင်းလဲမရှိဘူးဆိုရင်တော့သူတို့ကိုဆေးရုံသွားခိုင်းပါတယ်လို့ပြောပါတယ်ဆိုင်ဝန်ထမ်းဖြစ်သူဖုန်းကလည်းကျွန်တော်တို့ဆိုင်ထဲနှာခေါင်းစည်းမပါဘဲဝင်လာရင်ကျွန်တော်တို့ကသူတို့နားလည်အောင်ရှင်းပြပေးရပါတယ်။တခြားဝယ်သူတွေနဲ့ဆိုင်ဝန်ထမ်းတွေရဲ့ကျန်းမာရေးအတွက်နှာခေါင်းစည်းတက်ဖို့လိုအပ်တယ်ဆိုတာပါ။သူတို့မှမရှိရင်ဆိုင်ဝင်ဝမှာတစ်ခုဒေါ်လာ25ပြားနဲ့ဝယ်နိုင်တယ်လို့မရှိရင်လည်းတခြားဆိုင်တွေကအရင်သွားဝယ်ဖို့ပြောပြပေးရပါတယ်။ပြီးမှဆိုင်ထဲကိုပေးဝင်ပါတယ်လို့ဆိုပါတယ်။ဖနွမ်ပင်မြို့မှာစီးပွားရေးလုပ်ငန်းရှင်ဒါစင်နဲ့ချီသူတို့ရဲ့အလုပ်တွေကိုပိတ်ထားလိုက်ပေမဲ့တော်တော်များများကတော့အဲ့ဒီလိုမလုပ်နိုင်သေးပါဘူး။ကမ္ဘောဒီးယားလူဦးရေရဲ့7300ခန့်တုန်းဟာစီးရဲမွဲတေမှုစီးရဲနဲ့ပါနေတယ်လို့ကမ္ဘာ့ဘဏ်ရဲ့ထုတ်ပြန်ချက်မှာတွေ့ရပါတယ်။နေစဉ်ဝင်ငွေပေါ်မှီခိုနေသူဦးရေလည်းအတော်လေးကိုများပါတယ်။ဒုံတိုင်းကတော့သူ့ရဲ့တုတ်တုတ်ဆိုင်ငယ်ကိုအိမ်မှာပါကင်ထိုးထားရတာကလည်းသူ့မိသားစုအတွက်ယောဂပိုးကူးနိုင်တဲ့အနေနဲ့မကင်ဖြစ်ရပါတယ်။သူကယောဂပိုးကူးမှာကိုရှောက်ပေမဲ့လည်းပတ်ဆက်မရှာနိုင်ရင်သူ့အမျိုးသမီးနဲ့ကလေးတွေအတွက်ထမင်းစားဖို့မရှိဘူးလို့ပြောပါတယ်။ဒါကြောင့်အပြင်ထွက်ပြီးအခုလိုစွန့်စွန့်စားစားနဲ့တုတ်တုတ်မောင်းနေရတာဖြစ်ကြောင်းဆိုပါရခင်ဗျာကျွန်တော်ဝင်းခတ်ပါပ
ါ VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ် ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
COVID-19 ကရောဂါစုကြီးနဲ့ပြန်ဆန်ရခြင်းဖြစ်တဲ့အတွက်လက်နက်ကင်တက်ခိုက်တောက်တွေကိုဒီကာလာတွင်မှရပ်ဆိုင်းထားကြပါဘူး။ဒုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းအသီးသီးကမစ်တရက်ကပန်ကြားထားပေမဲ့လည်းမြန်မာနိုင်ငံမှာတိုက်ခိုက်နေကြသူတွေကတော့ဒီပန်ကြားချက်ကိုလျှို့လျှူရှုထားစေပါ။အထူးသဖြင့်တော့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ဘလောက်ဝမြို့နယ်တို့မှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့တိုက်ပွဲကြီးငယ်မရှိပါပဲ။အခြေသားနေရာတွေမှာလက်နက်ကြီးကြီးကြတာ၊လေကြောင်းကတိုက်ခိုက်တာတွေကြောင့်အခြေသားတွေထိခိုက်ပြီးဆုံးရတဲ့တွေ့ရတွေကလည်းနေ့စဉ်လိုကြားနေရပါတယ်။ဒီလောက် virus ကရောဂါပီးကြီးကြောက်ရောက်နေချိန်မှာတော့ဘာကြောင့်များတိုက်ပွဲတွေမရနိုင်ကြတာပါလဲ။ဒီတိုက်ပွဲတွေသာရလိုက်မယ်ဆိုဘယ်လောက်များအကျိုးကျေးဇူးဖြစ်ထွန်းလာမှာပါလဲ။စာတော်တွေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ခြေတိတော်မြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဒေါက်ခင်စောဝေအရက်ဖက်လူမှုဖွဲ့စည်းတခုဖြစ်တဲ့စစ်မှန်သောပြည်သူ့ခြေချုံအဖွဲ့ GPS Director ကိုသွန်းလင်းအောင်တို့နဲ့ဆွေးနွေးထားပါခင်ဗျာ
။ဒေါက်ခင်စောဝေနဲ့ကိုသွန်းလင်းအောင်တို့ VOA ဆွေးနွေးခန်းအစီအစဉ်မှာပါဝင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်ပထမအဆုံးဒေါက်ခင်စောဝေကတိတ်မကြသေးခင်ကပဲဒီရသေးတောင်မဲစန္ဒနယ်ကိုမဲစန္ဒနယ်ကစစ်ပီးရှောင်တွေကိုသွားပြီးတော့ COVID-19 နဲ့ပတ်သက်ပြီးတော့ပညာပေးကူညီတွေလုပ်ခဲ့တယ်ဆိုတော့ဒေါက်ခင်စောဝေအဲ့ဒီမှာတွေ့ခဲ့ရတဲ့အခြေအနေလေးအရင်ဆုံးအချင်းပြောပြပေးပါခင်ဗျာ
။ဟုတ်ကဲ့ပါချင်းကျမတို့ရဲ့ဒီရသေးတောင်မြို့နယ်မှာဆိုလို့ရှိရင်ဖွင့်တာတွေစခန်း15ခုရှိပါတယ်။လူဦးရေပေါင်းကျမတို့ရသေးတောင်မြို့နေမှာစစ်ဘေးရှောင်တပေါင်းကွေးရှိတာမှာတော့ကျမတို့ရဲ့ရသေးတောင်မြို့ပေါ်မှာခန်းထောင်ကျော်လောက်ရှိပါတယ်။အဲ့တော့ဒီစခဲ15ခုမှာသူတို့နေကြတာတွေရှိတယ်။နောက်တစ်ခုကဆွေမျိုးအိမ်တွေမှာနေကြတာတွေရှိပါတယ်။အဲ့တော့စခဲတစ်ခုတစ်ခုမှာဆိုလို့ရှိရင်တယောက်နဲ့တယောက်ပေါ်တော့လူထုထက်ဆုံးနဲ့နေရပါတယ်။အဲ့တည်းကျမတို့ကဒီလိုကိုရိုနာဗိုင်းရပ်စ်ပိုးကိုပေါ့နော်ကျမတို့သောပြီးတော့ပြောတဲ့အခါမှာသူတို့တွေအတွက်အခက်ခဲတွေအများကြီးရှိပါတယ်။ဆိုတော့အခုဒီကြေညာချက်တွေမှာ3ပေအကော6ပေကိုဖြစ်နေပေမဲ့သူတို့အတွက်ကတော့ဒီလိုအကော်ဝေးရဘလို့မှနေကိုလည်းမဖြစ်နိုင်ပါဘူး။နောက်တစ်ချက်ကသူတို့ကရေပေါ့လက်ဆက်ရမယ်လက်ဆက်ရမယ်ဆိုပြီးကြေညာတာလည်းအများကြီးလည်းရှိပါတယ်ကျွန်မတို့လည်းပြောပါတယ်။ဒါပေမဲ့လည်းဒီလောက်လူဦးရေကိုကျွန်မတို့ရသေးတောင်မြို့နေရရေလုံလောက်စော်တော့မပေးနိုင်ပါဘူး။เนาะအဲ့ဒီအတွက်ကြောင့်ကျွန်မတို့ဖက်ကဒီကိုရိုနာဗိုင်းရပ်စ်ကရောက်လာမယ်ဆိုရင်တော်တော်ကြောက်ဖို့ကောင်းတဲ့အခြေအနေရှိပါတယ်။နောက်တစ်ခုကကျမတို့ဒီနှစ်ရက်နေ့ညတနာရီတွေကဒီရသေးတောင်ရေဘူးတီတောင်ရေမောင်းတော့ရေမင်းပြတ်တော့ရှိပါတယ်။ဒီနေ့အချိန်ထိဒီလျက်စိမင်းကမရရှိသေးတဲ့အတွက်လည်းအဲ့ဒီမှာနေတဲ့လူတွေတော်တော်များများပြည်သူများများပြည်သူတွေကတော်တော်ဒုက္ခရောက်နေတာကိုလည်းကျမကြုံတွေ့ခဲ့ကြပါတယ်။ဒီနေ့အချိန်ထိကျမမေးပါတယ်ဟိုလေစမီပြန်လာပြီလားဆိုတော့ဒီနေ့အချိန်ထိမလာတာရှိပါတယ
်။အဲ
့တဲ့ကြောင့်ဒီတော့ကပိုးတွေကိုပေါ့နော်ဘလို့ကကွေကြမလဲဆိုတဲ့အချက်မှာကျမတို့ဖက်မှာလုတ်ဆောင်မှုတွေလည်းတော်တော်အားမေးမှုတွေရှိတယ်လို့ကျမကတော့ပြောလိုပါရဲ
့။ဟုတ်ကဲ့။ကိုသွန်းလင်းအောင်တို့ကတိတ်မကြသေးခင်ကပဲကျွန်တော်တို့ရက်ဖက်လူမှုဖွဲ့စည်းတွေအလုံးပေါင်းပြီးတော့ဒီစစ်ပွဲတွေကိုအမြန်ဆုံးရက်ပေးဖို့စစ်ပွဲတွေနဲ့ပတ်သက်တဲ့အခြေအနေဒုက္ခတွေနဲ့ပတ်သက်တဲ့အခြေအနေကျွန်တော်တို့သဘောထားထုတ်ပြန်ချက်တွေဆောင်ထုတ်ထားတာတွေ့ပါတယ်။ဆိုတော့ကိုသွန်းလင်းအောင်တို့အဖွဲ့တွေရဲ့အဓိကသဘောထားကိုအချင်းချုပ်ပြောပြပေးပါ။အ
ဲဒီကြီးညာချက်မှာတော့နှစ်ပိုင်းပေါ့။တစ်ခုကတော့ဒီအခုလိုမျိုးဒဝါလုံးမှာရိုက်ခတ်နေတဲ့ဒီကတ်ဆိုးကြီးပေါ့။ဒီဟိုဗိုင်းရပ်စ်ပေါ့။ COVID virus ဖြစ်နေတဲ့အချိန်မှာဒီတိုက်ပွဲတွေကိုလုံးဝရပ်လိုက်တင်နေဆိုတာကဟိုပထမတစ်ခုပေါ့။နောက်တစ်ခုကတော့ခုနပြောတဲ့ဒီအထူးသဖြင့်ရခိုင်နဲ့ဒီချင်းပြည်နယ်မှာရှိတဲ့တချို့မြို့နယ်တွေမှာဒီအင်တာနက်ဖြတ်ထားတဲ့ကိစ္စကဒါအခုလိုမျိုးအရေးပေါ်သတင်းချက်လက်တွေရရမယ့်အခြေအနေမျိုးပေါ့နော်။ဗိုင်းရပ်စ်ကြောင့်မလို့အဲ့လိုအခြေအနေများဆိုရင်ဒီလိုမျိုးပိတ်ထားတာပို့ပြီးတော့မှကျေးမှုတွေဖြစ်နိုင်စေတဲ့အတွက်ပြန်ဖွင့်ပေးဖို့ဆိုပြီးတော့နှစ်ချက်ကိုကျွန်တော်တို့ကဟိုအဓိကထားပြီးတော့အဲ့ဒီမှာပြောတာပါဒါပေမဲ့ဟိုကျွန်တော်တို့ပြောချင်တဲ့လူရင်းကတော့ဗျာဟိုပြောလို့ရှိရင်ဒီကတ်ဆိုးကြီးဖြစ်နေပြီဆိုကြီးကဒီနေရာမှာလည်းဒီလိုမျိုးစစ်ကြောင်းလို့ဒဏ်နေခံရတာရှိတယ်နောက်ပြောလို့ရှိရင်တာမန်ပြည်သူတွေတော်မှဒီချိန်မှာခုနဗိုင်းရပ်စ်ဒဏ်ကိုခံရတဲ့ချိန်မှာဒီခုနရခိုင်ဒေသမှာဆိုလို့ရှိရင်ပိုဆိုးတာဟောရစစ်ကြောင်းဒုက္ခတွေဖြစ်နေတဲ့လူတွေရှိတယ်အဲ့ဒီမတိုင်ခင်ကလည်းခုနတခြားသောပြည်ပခါတွေကြောင့်မလို့ဒုက္ခတွေဖြစ်နေတဲ့လူတွေရှိတယ်ဆိုတော့ဒီလိုလူတွေရဲ့အခြေအနေကပိုပြီးဆိုးသွားနိုင်တယ်ဒါကြောင့်မလို့ဒီစစ်ကြောင်းဖြစ်နေတဲ့ကိစ္စတွေစစ်ပြည်ပခါတွေကိုရပ်တန့်မှုနဲ့နောက်ခုနအင်တာနက်နဲ့ပတ်သက်တဲ့ကိစ္စတွေပေါ့နော်သတင်းချက်လက်တွေရယူဖို့အရေးကြီးတယ်နောက်တစ်ခုကဟိုဒီကျင်းစင်လေးကိုကျွန်တော်ထုတ်ဖြစ်တဲ့အချိန်မှာဒီမထုတ်ခင်မှာပဲကျွန်တော်23ရက်နေ့မှာကျွန်တော်ပုံနာကျုံးကိုရောက်ခဲ့တယ်ပေါ့နော်ဆိုတော့ဒီ23ဆိုတာရှင်းပွင့်လင်းပြောရရင်ကျွန်တော်မျှော်ရင်ကိုဗစ်နဲ့ပတ်သက်ပြီးတော့ဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့အရန်ကို လူတွေကြားထဲမှာဒီထိတ်လန့်တုန်လုံးနေတဲ့အချိန်ဒါပေမဲ့ပုံနာချိုးမှာကျွန်တော်မေးကြည့်တဲ့အခါမှာလူတော်များများအဲ့ဒါနဲ့ပတ်သက်ပြီးတိတ်သိနေတာမတွေ့ရအောင်ပြီးတော့ဒီအစိုးရကျန်းမာရေးဌာနကတော့သူတို့ကိုဒါပြောဖို့ခေါ်တာတော့ရှိတယ်ပေါ့ဒါပေမဲ့ဒါလည်းလူမခေါ်တာပါအရေးကြီးဖို့မရပါဘူးဆိုတော့တဘောတော့သူတို့သိနိုင်တာအစိုးရစီရပဲ channel ရှိတယ်ဆိုတော့အစလာနေကဒီ trust ပြောင်းနေတဲ့အခြေအနေမျိုးမှာခုန balance လောက်စီက internet မရှိဘူးဆိုတော့ပြဿနာသူတို့စီမှာတော်တော်ကြီးနေအောင်ကျွန်တော်တွေ့ရတယ်ဆိုတော့အဲ့ဒီအခြေခံလေးတွေမှာပူတည်ပြီးတော့ခုနစာထုတ်ဖြစ်သွားအောင်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီအစီအစဉ်အတွက်ဒီဆွေးနွေးခန်းအတွက်ဒီတိုက်ပွဲတွေရပ်ဖို့အတွက်လောလောဆယ်ဟလာအနေဆုံးအဆင့်ပေါ့နော်ဒီလောက်ဆိုးတဲ့ကပ်ဘေးယောဂါကြီး COVID-19 ကပ်ဘေးယောဂါကြီးဖြစ်နေတဲ့ကာလအတွင်းမှာတော့တိုက်ပွဲတွေရပ်ထားရင်ပိုမကောင်းဘူးလားဘာကြောင့်တိုက်ပွဲတွေမရပ်နိုင်တာလဲဆိုတော့ねပတ်သက်ပြီးတော့ကျွန်တော်တက်မတော်ဘက်ကရောဒီAA ဘက်ကိုရောကျွန်တော်တို့ဆက်သွယ်ပြီးတော့မေးမြန်းခဲ့ပါတယ်အဲ့ဒီမှာဒီတက်မတော်ဘက်ကဒီသတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်ထွန်းထွန်းကြီးကျွန်တော်တို့ VOA ကိုပြောထားတဲ့သဘောထားရှိပါတယ်အဲ့ဒီသဘောထားလေးကျွန်တော်တို့နားထောင်ကြည့်အောင်ပါ
ကျွန်တော်တို့ကတိုက်ပွဲကျွန်တော်တို့ပေါ်ဆောင်နေတာမဟုတ်ဘူးဒီကျွန်တော်တို့ကတိုက်ပွဲတွေဖြစ်အောင်လုပ်နေတာမဟုတ်ဘူးအဲ့ဒီခုနလက်နက်ကင်ကြီးကတော့ AA ဖွဲ့ AA တန်းဖက်တောင်းရံလူသူတို့ကတိုက်ခိုက်နေတာပေါ့သူတို့ကတိုက်ခိုက်နေတာဖြစ်တဲ့အတွက်ကျွန်တော်တို့ကပြန်ပြီးမလွဲမချောင်းသာတိုက်ခိုက်နေရတဲ့အနေအထားမျိုးရခိုင်မှာပေါ့။တန်တဲ့နေရာတွေမှာလည်းလားရူပါပဲ။တန်တဲ့နေရာတွေမှာတော့ကျွန်တော်တို့လောမှာတော့ဖြစ်တာတိတ်မတွေ့ပါဘူး။ဖြစ်တယ်ဆိုရင်တော့မှကျွန်တော်တို့အကြောင်းတော့မဟုတ်ဘူးပြ။ကျွန်တော်တို့ကတော့ဘယ်သူမှဟာကသူ့နေရာသူနေသူ့ပြိဿာသူလို့သူ့ဟာသူပြစ်တိုင်ရစေးကျွန်တော်တို့ဆွေးနွေးပွဲတွေတဲ့အချိန်ချင်းလုပ်ခဲ့ပြီးခုမှထလောက်တာလည်းမဟုတ်ပြပါဘူး။သူ့နေရာသူနေပြီးတော့သူ့ဦးတွေတိုင်းသူ့ဟာသူဟာနေကြတယ်ဆိုလို့ရှိရင်ဘာမှဖြစ်စရာအကြောင်းမရှိဘူး။ကိုကိုနေရာမှာကိုနေပြီးကော့ဖို့အေးဆေးဆေးနေကောင်းမွန်နေကြလို့ရှင်တော့ဘာမှဖြစ်စရာအကြောင်းမရှိပါဘူး။အဲဥပမာပြောပြမယ်ဗျ။ဒီချိန်မှာခင်ဗျားတို့ဟိုဘက်အီရန်ဘက်မှာပြစ်ခတ်တိုက်ခိုက်နေကြတာတွေရှိတယ်ဗျ။အဲဒီနေသားတွေခင်ဗျားတို့ဒေတာကြည့်လိုက်လို့ရှင်တော့ခုနပြောတဲ့အခြေအနေဆိုပြီးမှာပေါ့။နောက်တစ်ခုကကျွန်တော်တို့ကခုနပြောပြီးကျွန်တော်တို့ကအကြမ်းဖက်နေနေလုပ်နေတာ။အကြမ်းဖက်နေနေလုပ်နေတာပြည်သူလူထုတဲ့ဒုက္ခရောက်လာပြီ။ဒီအကြမ်းဖက်သမားတွေမရှိအောင်မရှိမှာပဲကျွန်တော်တို့ကဆင်ပြေမှာ။သူတို့လည်းကြင်ကြင်ပြောထားပြီသူတို့ကဒီဒေတာကိုဒုက္ခပေးနေတာဖြစ်တဲ့အတွက်ဒီအခါကသူတို့ပဲလေအဲ့တော့ဒီဒေတာငင်းငင်းနေတော့ဒီဒေတာမှာဒီအကျန်းသက်သမားတွေမရှိမှဖြစ်မှာပေါ့မရှိဖို့အတွက်ကကျွန်တော်တို့ကဗဇက်ကနေပြောထားပြီးဒါကိုနေရာကိုနေသူတို့လိုက်စားမှတိုက်စားပြန်ဒီစီစီဝါလုပ်အဲ့ဒါအုံမနားထောင်မှမနားမှမထောင်တာငင်းငင်းဆွေးနွေးပွဲတွေကြင်ကြင်ဖိတ်ခေါ်ခဲ့တယ်သူတို့နားမှမထောင်တာဖြစ်လာတဲ့ပြဿနာတွေကပို့ပြီးတော့ဒီလူလူဒုက္ခရောက်ဖို့ပဲဖြစ်နေတာကျွန်တော်တို့ကရက်ပေးရမလားသူတို့ရက်ခိုင်းရမလားဟုတ်တယ်မလားကျွန်တော်တို့ကတော့ကျန်းသက်တောင်းကျမ်းမှုနေနည်းကတော့ကျန်းသက်တောင်းကျမ်းမှုနေနည်းစနီးပြပါလေးနဲ့ကျွန်တော်တို့တောင်းရနေတာပေါ့ကျန်းသက်တာတာချင်းမှုနေမှုကိစ္စတွေကတော့အခြေခြေချင်းနဲ့အားလုံးပါဝင်ဆောင်ရွက်ကြဖို့လိုတာပေါ့ဒီလူလူတွေကလည်းလက်မခံကြဖို့လိုတာပေါ့ဒါတို့လည်းကြားနေတာပဲအဲ့လားဒီမှာဒီသားတွေနဲ့ host ရဲ့ human sheet တွေလုတ်တယ်အဲ IDP camp တွေမှာနေတယ်ပြီးရင်ဒီမှာစစ်ဆောင်သူတွေကမှဒီလူလူတွေအတွက်ထောက်ပံ့တဲ့ဟာတွေကိုသူတို့ကရိတ်ထားလုပ်နေတယ်မျိုးမျိုးပေါ့သူတို့ဒုက္ခပေးနေတဲ့များအားလုံးကဒီကဒီလူလူတွေနဲ့တိုင်းပြီးတော့ဒုက္ခရောက်နေကြတယ်။ဒီခိုင်မှာတက်သွားတဲ့ကိစ္စကိုကျွန်တော်တို့ကတက်မလို့အသက်ပေးပြီးလုပ်နေတာ။ဘာဖြစ်လို့လဲဆိုတော့နိုင်ငံလွတ်လပ်ရေးနဲ့ထုတ်ကြအာဏာအထီးပါကျွန်တော်တို့ကစဉ်းစားပြီးကျွန်တော်တို့မရှင်းနေနေလုပ်နေရတာ
။ဆိုတော့အခုဒီဗိုလ်ချုပ်ထွန်းထွန်းကြီးပြောသွားတဲ့အထက်မှာနောက်ဆုံးပိုင်းမှာဆိုရင်ဒီသူတို့အနေနဲ့ကလည်းအကြမ်းဖက်နေနေလုပ်နေတာဖြစ်တယ်။လွတ်လပ်ရေးနဲ့ထုတ်ကြအာဏာကိုစဉ်းစားပြီးတော့မဖြစ်မနေလုပ်နေရတာဖြစ်တယ်လို့ပြောသွားတာရှိပါတယ်။ဒေါက်ကင်စောဝင်းအနေနဲ့ဗိုလ်ချုပ်ထွန်းထွန်းကြီးပြောတဲ့ပုံမှာဘယ်လိုသဘောရပါလဲခင်ဗျာ။
ဟုတ်ကဲ့ပါကျွန်မကတော့ဒီအကျန့်ဖက်ဆိုတာကအခုဖြစ်နေတဲ့ဖြစ်စဉ်ကဘာကြောင့်ဖြစ်တယ်ဆိုတာကိုစဉ်းစားသုံးသပ်ဖို့လိုပါလိမ့်မယ်ဆိုတော့ကျွန်မတို့ကဒီပြည်တွင်းစစ်เนาะပြည်တွင်းမှာဖြစ်နေတာတခြားကလာပြီးတော့ဖြစ်နေတယ်တိုက်ပွဲတွေလည်းမဟုတ်ပါဘူးအဲ့တဲ့ကြောင့်တစ်ဖက်နဲ့တစ်ဖက်ဒါတိုင်းရင်းသားတွေအချင်းချင်းဗမာလေးတိုင်းရင်းသားဆိုပြီးဒီလိုခံယူထားတယ်ကျွန်မတို့ရခိုင်တွေလည်းတိုင်းရင်းသားအချင်းချင်းဖြစ်နေကြတယ်အဲ့ဒီအတွေ့အကြုံကျွန်မတို့အနေနဲ့ကလည်းဒီဖြစ်နေတဲ့တိုက်ပွဲတွေကိုပေါ့နော်ဒီညီရကိုအရင်ပုံသဏ္ဍာန်နဲ့ဖြေချင်းဖို့လိုပါလိမ့်မယ်ဒီအကျက်ဖက်တဲ့ပုံစံသဘောမထားဘဲနဲ့ဖြေချင်းဖို့ကိုကျွန်မကတော့တိုက်တွန်းလိုပါတယ်ရှ
င်ဟုတ်ကဲ့ကိုသွန်လေးအောင်ဒီနေ့ကောဒီဘူဇုံထွန်းထွန်းကြီးရဲ့သဘောထားပေါ်မှာဘယ်လိုမြင်ရှိပါလဲ
ပွင့်လင်းပြောရင်ဗျအဲ့ဒီဟိုအကျန်းဖက်လို့ပြောသွားတဲ့ကိစ္စပေါ့နော်ဒါကဟိုပွင့်လင်းပြောရင်အဲ့ဒီအကျန်းဖက်အဖွဲ့ပါလို့စပြီးညင်ညာလိုက်တဲ့အချိန်ကြီးကလည်းကျွန်တော်တို့တော်တော်အံ့ဩတယ်ဘာလို့ဆိုတော့ဒီချိန်မှာတကယ်ဒီ virus ကိစ္စကြီးကအကြီးကြီးလှုပ်ခတ်နေတဲ့ချိန်မှာဒီနေရာကိုအားလုံးကဒီ virus ပေါ်မှာအအောင်ရောက်နေချိန်မှာအဲ့ဒီ jump back ဆိုတဲ့အခြေအနေကြီးကထွက်လာတော့ကျွန်တော်တို့လည်းတော်တော်ကိုအဲ့ချိန်မှာအံ့ဩပါတယ်ဆိုတော့ဒီတကယ်အရေးကြီးကင်တွဲမဲ့ဟာကိုဟိုကင်တွဲတာထက်တခြားတစ်ဖက်ကိုရောက်သွားသလားလို့ခံစားလိုက်ရတယ်ဒါတစ်ခုပေါ့နော်နောက်တစ်ခုကတော့ပွင့်လင်းပြောရင်ဒီနိုင်ငံရေးအကြောင်းဖြစ်နေတဲ့ဒါပြိပက္ခပဲဆိုတဲ့သုံးသပ်မှုပျောက်သွားပြီးတော့ခုန jump back လို့ တင်လိုက်တဲ့ဟာကကျွန်တော်ထင်တယ် AI နဲ့တည်းမဟုတ်ဘူးဗျ channel peace process တခုလုံးပေါ်မှာကြီးမားတဲ့တက်ရောက်မှုလို့ကျွန်တော်မြင်တယ်ဆိုတော့ဒီလိုမျိုးတွားတယ်ဆိုလို့ရှိရင်တော့ဒီပြဿနာတွေကပိုကြီးလာပြီးတော့အဲ့ဒီပေါ်မှာ virus ပြဿနာပါထပ်ပေါင်းလာရင်တော့ပိုပြီးတော့ဒီပြဿနာထိမြက်သိမြက်ဟိုမနိုင်မနည်းနေဖြစ်ကုန်နိုင်တဲ့အခြေအနေမျိုးတွေရောက်သွားနိုင်တယ်ဒါကြောင့်အဲ့လိုမျိုးချမ်းဖက်လို့တုံတုံတော့ချမ်းဖက်လို့ကြီးညာတော့အဲ့ကိစ္စမျိုးတွေကိုကျွန်တော်ထင်တယ်အစိုးရကတက်မရောကပြန်ပြီးတော့တုံသက်တင်တယ်လို့ကျွန်တော်တို့အဲ့လိုပဲမြင်တယ်ပေါ့နော်ခဏဒီစကားလေးကိုကြားပြီးရဲ့အချိန်မှာ
ဟုတ်ကဲ့အေးဘက်ကလည်းပဲကျွန်တော်တို့ဒီပြောခွင့်ရခိုင်ဒုက္ခကိုဆက်ပြီးမြန်တဲ့အခါမှာခိုင်ဒုက္ခကဘာကြောင့်တိုက်ပွဲတွေရှိနေတယ်တိုက်နေရတယ်ဆိုတော့ ਨੇ ပတ်သက်ပြီးတော့သူကအခုလိုပြောထားပါတယ
်ကျွန်တော်တို့ဒီညီလောင်မှာမိတ်တုံးခွေကဒီအေဘလတ်ကဒီတော့အေဘ30ရက်နေ့ဒီကျွန်တော်တို့ဒါထိုးစစ်တွေကိုရပ်တန့်ထားမယ်ဆိုပြီးတော့ကျွန်တော်တို့ထောက်ပြန်ချက်ထောက်ပြပြီးတာရှိတယ်အဲ့ဒီတိုင်းမှာကျွန်တော်တို့ကမြန်မာစစ်တပ်ကိုတွားပြီးတော့ထိုးစစ်ချင်တာလုံးဝမရှိဘူးအခုဒီရခိုင်ပြည်သားမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတာကဒါမြန်မာစစ်တပ်ဘက်ကနေကြည့်တော့ဟိုကြည့်ရလေအကုန်တုံးပြီးတော့မှကျွန်တော်တို့ကိုအလွန်အင်အားတွေတုံးပြီးတော့ဒီဟိုထိုးစစ်ချင်နေတယ်နောက်ပြီးလို့ရှိရင်အင်တာနက်တွေကိုဖျက်နော်ဒါဒီပဒေမီဒီယာတွေကိုဖျက်ပြီးတော့မှသူတို့ဒီဟိုထိုးစစ်တွေကိုဒါပြင်းပြင်းထန်ထန်လုပ်နေတယ်ဟိုဒါကြောင့်မို့လို့ကျွန်တော်တို့ကနေပြီးတော့အော်မလို့မဆောင်တာလို့ခုခံနေရတဲ့အနေအထားဖြစ်ရှိတယ်။အခုနကခင်ဗျားပြောသလိုမျိုးဒီမြန်မာစစ်တပ်ဘက်ကနေပြီးတော့အေအေကတိုက်ရဲသူတို့တိုက်နေရတယ်ဆိုလို့ရှိရင်ကျွန်တော်တို့ပြင်ညာသလိုမျိုးသူတို့ဘက်ကနေပြီးတော့ထိုးစစ်တွေမလုပ်ပါဘူးဆိုပြီးတော့သူတို့တိုက်လို့ဒါဆိုလို့ရှိရင်လည်းဒါအခြေအနေကတော့ဟိုဖြစ်တော့မှာပေါ့နော်။သူတို့ကတနင်္ဂနွေတိုင်းတာဆောင်တဲ့အပြစ်ခရစီကိုငါတို့ပြင်ညာပါတယ်ဆိုပြီးတော့တတိရှိရှိပြင်ညာလိုက်တော့ဒါဆိုလို့ရှိရင်တော့သူတို့ပြောတဲ့စကားကိုလက်ခံနိုင်ကြအကြောင်းရှိတယ်။အခုကမြန်မာစစ်တပ်ဘက်ကထိုးစစ်တွေကြောင့်လို့ကျွန်တော်တို့ကပြန်တိုက်နေရတာဒါရတော့ဒါကျွန်တော်တို့ပြည်သူလူထုလည်းအားလုံးသိတယ်လို့နိုင်ငံတကာကလည်းဒီမြန်မာစစ်တပ်ကထိုးစစ်ဆင်နေတယ်ဆိုတာဒါသိကြည့်တဲ့ကိစ္စပဲလို့ဒါကြောင့်လို့ဆိုလို့ရှိရင်သူတို့ဒီဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကနဲ့နေပြီးတော့မြန်မာစစ်တပ်ဘက်ကသူတို့ဒါအတိုင်းပြည်ပြည်ကဒါပြည်တရားဝင်ကြေညာထားတဲ့ကိစ္စလေ။ဟောကျွန်တော်တို့အေအေကိုအမြစ်ကတိုက်နေဆိုပြီးတော့မှကြေညာထားတယ်ကြေညာကြည့်ရရင်ပေါင်းပြီးတော့ဒါထိုးစစ်ဆင်နေတာဒါသူတို့ဘက်ကတကယ်ဒီအစိုးရဘက်ကကြေညာပြီးတော့တိုက်နေတဲ့စစ်ပွဲပဲနော်
ဆိုတော့ခိုင်ဒုက္ခကလည်းပဲသူတို့ကတိုက်နေတာမဟုတ်ဘူးသူတို့ကသွားပြီးထိုးစစ်ဆင်နေတာမဟုတ်ဘူးသူတို့ကိုလာတိုက်တဲ့အတွေ့မလွဲမရှောင်တာခုခံနေရတယ်ဆိုပြီးတော့ပြောပါတယ်ဆိုတော့တပ်ဖက်ကလည်းပြောတော့ကသူတို့ကသွားတိုက်တာမဟုတ်ဘူးအေဘက်ကလည်းပြောတော့ကသူတို့ကသွားတိုက်တာမဟုတ်ဘူးဆိုတော့ဘယ်ဘက်ကမှစတိုက်တာမဟုတ်ဘဲနဲ့လက်ရှိအခြေအနေထိကတော့တိုက်ပွဲတွေကလည်းဖြစ်နေတော့မယ်တခါရတားတွေနေတဲ့နေရာတွေပေါ်မှာလည်းပဲလက်နေကြီးကြီးကြလို့ဒီနေ့ထိလည်းပဲရတားတွေထိခိုက်သေးဆုံးဒဏ်ရာရတာတွေကလည်းရှိနေတော့ပဲဆိုတော့ခိုင်ဒုက္ခပြောတဲ့အပေါ်မှာရောဒုက္ခစိုးဝေနေတယ်ဘယ်လိုမြင်မိပါလဲခင်ဗျာ
ဟုတ်ကဲ့ပါဒီတိုက်ပွေးဆိုတာကတော့ဘသူကတိုက်တိုက်နှစ်ဖက်တိုက်မှတိုက်ပွေးဆိုတဲ့အဖြစ်ကိုရောက်လာတာပါချင်းเนาะအဲ့တော့တိုက်ပွေးတွေဖြစ်တယ်နှစ်ဖက်တိုက်ပွေးဖြစ်တာနိုင်ငံရေးအရဖြစ်ကြတာကျမတို့မပြောလို့ပါဘူးသူသူသေးကိုသေးတိုက်ကြပါဒါပေမဲ့လည်းအခုကဒီပြည်သူတွေတစားခံဖြစ်နေကြတာကိုကျမတို့တော်တော်ဆုံးမကောင်းဖြစ်ရပါဘူးဒီနေ့ဆိုလို့ချင်းဒီလို virus ပိုးတွေเนาะအကြောင်းအလဲနဲ့များနေတဲ့ဂျာတဲ့ရန်ကုန်မြို့ကြီးဟာဆိုရင်နိုင်ငံတော်လူတယောက်မှမထွက်နိုင်တဲ့အချိန်မှာကျမတို့ရခိုင်ပြည်ဒီပကြံရဲမှာပုံနဲ့ကျုံးမှာနည်းနည်းကြည့်သုံးလုံးကြားရတဲ့လူ6ယောက်တည်းဆုံးတော့ပါတယ်နော်ဒဏ်ရာလဲတော်တော်များများရပေါ်ကြအဲ့တော့ကျမသည်ပြည်သူပုစလေတူဦးလေးဖြစ်တယ်အမျိုးသမီးတူဦးလေးဖြစ်တယ်တိုင်းရင်းသူတူဦးလေးဖြစ်ပါတယ်အဲ့တော့ကျမတို့ရခိုင်လူမျိုးတွေရခိုင်တိုင်းရင်းသားတွေအတွက်ဘူးဆိုလို့ချင်းအစာအကွေမေးတဲ့သဘောတွေကိုကျမတို့ဖန်ဆောင်းနေရတယ်เนาะအဲ့တကြောင့်ဒီတိုက်ပွဲတွေကတော့ဟိုတော်တော်လေးနဲ့နောက်ထပ်မှလည်းပြင်းထန်လာမယ့်သဘောရှိပါတယ်ဘာလို့လဲဆိုတော့ဒီလို virus ပိုးတွေအကြီးအကျယ်ဖြစ်နေတဲ့အချိန်ဒီသကြင်ရဲ့ကြီးမာတော့ဒီလိုမျိုးဖြစ်နေတယ်ဆိုရင်နောင်ကိုလည်းရေရှည်မှာဖြစ်လာဖို့အများကြီးရှိပါတယ်အဲ့ဒီအတွက်ကြောင့်ကျမတို့ကပြည်သူအစိုးရတို့လည်းဟိုခံယူထားပါတယ်เนาะနောက်တစ်ခါကျမတို့ကဒီပြည်သူဒီလိုသာအဓိကလို့လည်းပြောထားတဲ့အစိုးရတရက်အနေနဲ့ကျမတို့ရခိုင်ပြည်မှာဖြစ်ပျက်နေတဲ့တိုက်ပွဲတွေမှာဂျာတိမှာတည်နေတဲ့မြေစာဘင်းတွေကိုလည်းတစ်ခုမှအသင်မထွက်တော့ဘူးတော့ကျမတို့တော်တော်လေးဝမ်းနေဖို့ကောင်းပါလေ
။ဟုတ်ကဲ့ခ
င်ဗျ။အဲ့ဒါကြောင့်တာဝန်ကြီးတဲ့အစိုးရတရက်အနေနဲ့လည်းဒီတိုက်ပွဲကိုဂျက်တန်ဖို့ပဲတိုက်ပွဲပြဖို့ကျမအနေနဲ့ဒီနေရာနဲ့မိတ္တရဲ့ခံလို့ပါလေရှင
့်။ဟုတ်ကဲ့ကိုဒုနေအောင်နေနဲ့ရောဒီအီဘက်ကလည်းသူတို့ကတိုက်တာမဟုတ်ဘူးသူတို့ကမလွဲမရှောင်တာခုခံနေရတာလို့တုံ့ပြန်တဲ့ပုံမှာဘလို့အမြင်ရှိပါလဲ
အပွင့်လင်းပြောရင်တော့ဗျာဟိုနှစ်ဖက်လုံးကိုကျွန်တော်နားထောင်ပြီးတဲ့အခါမှာတော့နှစ်ဖက်လုံးကသူတို့ထိုးစစ်လုပ်တာမဟုတ်ဘူးပေါ့နော်သူတို့လာတိုက်လို့တိုက်ရတယ်ဆိုတာမျိုးသူတို့ပြောတာကိုကျွန်တော်ကြားရတယ်ပေါ့နော်အဲ့တော့ပွင့်လင်းပြောရင်တော့အဲ့ဒီပုံမှာကျွန်တော်တို့ကအများကြီးပြောလို့တော့မရတော့ဘူးဘာလို့ဆိုကျွန်တော်တို့လိုက်လဲကြည့်နိုင်တာလည်းမဟုတ်ဘူးဒီဒေတာနဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုတစုံတရာကတော့မီဒီယာတွေလွတ်လပ်စွာဝင်ထွက်နိုင်တာပေါ့အဲ့လိုအခြေအနေလည်းမရှိတဲ့အခါကျတော့ဘယ်သူက ထိုးစစ်တိုက်ပြီးဘယ်လိုခံစစ်တိုက်ရင်လဲဆိုတဲ့အခြေအနေတွေကတော့ကျွန်တော်တို့ကအဲ့ဘော်မှာတော့ဟိုတိတိကျကျပြောဖို့တော့အရင်ခက်သွားတယ်ဒါပေမဲ့ဟိုခုနတခုတော့ပါလာတော့နောက်ဆက်တွဲတခုမှာတော့ဒီတက်မရော်ဘက်ကတော့ဒီပြစ်ခတ်ရစဲကြီးကသူတို့ဘက်ကလုပ်ဖို့မလုပ်ဘူးလို့ပြောတယ်ပေါ့နော်ဒါပေမဲ့ဒီ A ဘက်ကပြောတဲ့အခါမှာတော့ဒီ April 1ရက်နေ့ကနေ30ရက်နေ့အထိပြစ်ခတ်ရစဲမှုလှုပ်ထားပြီဆိုတာမျိုးပါလာတယ်ပေါ့နော်ဆိုတော့ဒါကတော့ကျွန်တော်ထင်တယ်ဒါကိုနည်းနည်းလေးကောင်းတဲ့ဟိုလက္ခဏာတစ်ခုပဲလို့ကျွန်တော်အဲ့လိုမြင်တယ်ဆိုတော့ဟိုဘာပဲဖြစ်ဖြစ်ဒီ A ဘက်ကလည်းလိုမျိုးပြစ်ခတ်ရစဲပြီဆိုတာမျိုးလှုပ်ပြီဆိုရင်တော့တက်ဖက်ကလည်းဒီပေါ်မှာပြစ်ခတ်ရစဲမှုစုံတရာထပ်ပြီးတော့လှုပ်လိုက်မယ်ဆိုရင်ဂျီနီယာစုံတရာတိုးတက်သွားနိုင်တယ်ပေါ့တေချာကတော့ A ရောတက်မရောကျွန်တော်တို့နှစ်ဖွဲ့လုံးရဲ့ဒီအဖွဲ့ရဲ့ဖွဲ့စည်းပုံကြီးနော်ရည်ရွယ်ချက်တွေရည်မှန်းချက်တွေမှာတွားကြည့်ရင်ပြည်သူအတွက်ဆိုတာနှစ်ဖွဲ့လုံးမှာပါမှာပဲအဲ့တော့တကယ်ပြည်သူအတွက်တို့ကဟလာဟိုတကယ်ဥထိတ်ထားတယ်ပြည်သူအတွက်လှုပ်လှုပ်တယ်ဆိုရင်တော့ဒီအခြေအနေကအရန်ကိုအပြည့်ရက်ပြီးတော့ပြည်သူအတွက်ပို့ပြီးလှုပ်လှုပ်ပြရမယ်အခြေအနေလို့ကျွန်တော်အဲ့လိုပဲမြင်တယ်ပြည်သူအဲ့လောက်အထူးကြီးကြီးမားတဲ့အခြေမျိုးမှာပြည်သူအတွက်ဘယ်သူကတကယ်စေတနာရှိလဲဆိုတော့မှတ်ချက်တင်ရမယ်အခြေပဲအဲ့တော့ဒီအခြေမှာပို့ပြီးတော့ဒီလိုမျိုးပြည့်ရက်တဲ့ကိစ္စမျိုးလှုပ်ပြီးတော့မှအဲ့ဒီကောင်းဘက်ကိုဥထည်ဖို့တော့ပို့ပြီးတော့လှုပ်တင်တယ်လို့ကျွန်တော်မြင်တယ်ဆိုတော့တက်မရော်အနေနဲ့လည်းအစ်စ်မဟုတ်ပါဘူးတကယ်2019နှစ်ဆောက်မှာလဲသူတို့ဟိုပြည့်ရက်တယ်ဆိုတာသူတို့ဘက်ကလုတ်ခဲ့တာပဲဆိုတော့အခုဒီဘက် A ကလည်းလုတ်နေပြီဆိုရင်ဒါအပြိုင်လုတ်လို့ရလောက်ပြီလို့ကျွန်တော်တို့အဲ့လိုပဲမြင်တယ်ပေါ့နော
်ကျွန်တော်တို့ကဟုတ်ကဲ့ကျွန်တော်တို့ကအခုဆလာဆွေးနွေးကြတယ်ပြောကြတယ်ရိုက်ဖို့တိုက်တွန်းကြတယ်ဆိုတဲ့နေရာမှာဒီကိုဗစ်ကြီးစားဖြစ်ခဲ့ကိုကဒီကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေအားလုံးကတကဘာလုံးကိုသူတို့ကတိုက်တွန်းပါတယ်ပန်ကြားပါတယ်ဟဲ့လားလက်ရှိကာလမှာစစ်ပွဲတွေကိုရပ်ထားကြပါပြစ်ခတ်ရပ်ထားကြပါဆိုပြီးတော့တိုက်တွန်းတယ်ပန်ကြားတယ်အဲ့ဒီတိုက်တွန်းပန်ကြားချက်နဲ့အညီလိုက်နာတဲ့ဒေသတွေနိုင်ငံတွေလည်းရှိပါတယ်ဒါလည်းကျွန်တော်တို့သိထားပြီးသားပါသတင်းတွေထဲမှာလည်းပါထားပြီးသားပါဆိုတော့မရက်တဲ့နိုင်ငံတွေလည်းရှိမှာပါဥမာဘူဂျိုထွန်းထွန်းညီကိုကားသွားတဲ့ထဲမှာဆိုရင်အီရန်ဘက်မှာတိုက်ပွဲတွေဖြစ်နေသေးတယ်ဆိုပြီးတော့ပြောပါတယ်ဆိုတော့ဟိုမရက်တင်လည်းမရက်တဲ့ဒေသကလူဒူဘေးဒုက္ခခံစားကြရတာပဲရက်ရင်ရက်တဲ့ဒေတာကလူဒုကအချိုးကျစုခံစားကြရတာပဲယောဂဘေးစုအန်ဒရီကာကိုတခြားလားအခက်ခဲအကျက်အတဲဘေးဒုက္ခတွေကရောလူကင်းကြရတာပဲဒါကျွန်တော်တို့ကဘေးဒုက္ခကြနေတဲ့လူဒုတွေပြောတာပါဒေါက်ကင်စောဘေးခင်ဗျာတကယ်လို့များတကယ်သာအပြစ်ခံရက်စဲနိုင်ကြမယ်ဆိုရင်အားလုံးအတွေ့ဘလောက်အထိအချိုးရှိမယ်လို့ဒေါက်ကင်စောဘေးကခံစားရပါလဲ
ဟုတ်ကဲ့ပါဒါကတော့ကျွန်မတို့ဟိုအခုဟိုကတောင်းဆိုနေကြတာလေဘယ်အလုံးအပြီးပါလေအပြည့်အထက်ကိုရက်စေးလိုက်တာနဲ့ပဲကျမတို့ဒီရခိုင်မှာစေဘေး6စခန်းနေရာ9နေရာကိုဟိုတော့နိုင်တဲ့နေရာတွေရှိတယ်တချို့ကတော့အကုန်လုံးမိန်တော်ပြင်ဖြစ်တော်တဲ့အတွက်မတော်နိုင်တဲ့ရော်တယ်လည်းရှိပါတယ်အဲ့တော့ဒါကလည်းတစ်ချက်ပါနောက်တစ်ခုကလည်းအခုလိုပေါ့နော်ဒီလိုကြောက်ခမဲ့လူလီဖြစ်နေတဲ့ဒီ virus ပိုးတွေကနေလည်းကျမတို့ကပေါ့နော်လူတွေကိုတဆုတဝေးတွေမနေဘဲနဲ့တိချားစီနေနိုင်တဲ့အားရကိုလည်းကင်းဝေးတော့ပါလိမ့်မယ်အဲ့တဲကြောင့်ဒီအပြည့်ခက်ရက်စေးရည်တည်တာအဓိကဖြစ်ပါတယ်အဲ့လိုရက်စေးလိုက်လို့ချင်းကျမတို့ရခိုင်ပြည်နယ်ကြီးလည်းပြန်နေအေဂျင့်တော့မှဖြစ်ပါတယ်ဒီတိုက်ပွဲတွေကြားထဲမှာလည်းနေကြီးတွေကြားပြီးတော့တိုက်ပွဲမရှိပေနဲ့ပြင်းနေတဲ့ဂျားတွေကဒီဒဏ်ရာတွေရနေကြတယ်သင်းနေရတဲ့လူတွေကိုတာဝန်ယူမှုတာဝန်ခံမှုလုံးဝမရှိတဲ့အဖြစ်တွေကိုဒါနဲ့ကျမတို့တွေဒီအပြည့်ခက်ရက်စေးလိုက်တယ်ဆိုရင်ဒါတွေကိုကင်းဝေးတော့မှာပါအပြည့်ခက်ရက်စေးလိုက်ခြင်းအပြင်တော့အင်မတန်မှဟိုကျမတို့အတွက်လည်းဝန်တာရမယ်ပြည်သူတွေအတွက်လည်းDNA တွေကကင်းဝေးတော့မယ်လို့ကျမအနေနဲ့ပြောချင်ပါတယ်ခင
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီနေရာမှာအထူးတစ်ခုပြောချင်တာကတော့ကျွန်တော်တို့တိုက်ပွဲတွေဖြစ်နေတယ်ဆိုတဲ့နေရာမှာရခိုင်တခုတည်းတည်းမဟုတ်ဘဲနဲ့ချင်းပြည်နယ်ဘလဝဘက်မှာလည်းဖြစ်တာတွေရှိပါတယ်တခါတခြားဒေသတွေမှာလည်းပဲကျဲတယ်နဲတယ်ဆိုပေမဲ့ဟလာလုံးလုံးကြီးရက်တဲ့အနေအထားမျိုးတော့မဟုတ်ပါဘူးဆိုတော့ဒါတနိုင်ငံလုံးကတိုက်ပွဲတွေအခြေအနေကိုကျွန်တော်တို့ပြောတယ်လို့ဟိုကျွန်တော်တို့ပြည်သက်တွေကိုအတိပေးချင်ပါတယ်ဆိုတော့ကိုသူလင်းအောင်ခုနကတော့မိကုန်းနဲ့အလားတူပါပဲကျွန်တော်ဒီနေရာမှာစဉ်းစားမိတာကတကယ်သာအခုအချိန်မှာအနေဆုံးအဆင့်ပေါ့နော် COVID-19 ကပ်ရောဂါဇူးကြီးလွတ်ကင်းတဲ့အချိန်အထိဟလာပြစ်ခတ်ရပ်ထားနိုင်မယ်ဆိုရင်ဒီဥစ္စာကဒီဒေတာနဲ့ဒီဒေတာကလူလူတာမှာကတမ်းမတော်အတွက်ကောအကျိုးမရှိနိုင်ပေဘူးလားလို့ကျွန်တော်စဉ်းစားမိတယ်ကိုသွန်းလင်းအောင်ဘယ်လိုသဘောရလဲ
ကျွန်တော်ချင်တာလို့ကဟိုတိုက်တယ်ဆိုတော့တေးကြကြည်ကြတာဟုတ်ဆိုတော့ဒီတိုင်းသားလက်နက်ကိုင်တွေဘက်ကတေးလို့တမ်းမတော်ဘက်ကလည်းတေးကြကြည်ကြတာရှိရပါပဲဆိုတော့အဲ့ဒီအတွင်းမှာစစ်ကိုရက်ထားမယ်ဆိုလို့ရှိရင်အနည်းဆုံးတော့အသက်တွေမသေးတော့ဘူးပေါ့ဗျာဆိုတော့ဟိုစစ်သားတွေပေါ့စစ်သားတွေမသေးတော့ဘူးပြီးတော့သူတို့မိသားစုတွေကိုပို့ပြီးတော့သူတို့ကူးဆိုင်နိုင်မယ်ဒီလိုအခြေအနေမျိုးမှာဟာဗိုင်းရပ်စ်ကြောင့်မလို့လူတိုင်းကအိမ်ထဲမှာကြောက်နေရတဲ့အခြေအနေမှာဒီစစ်တိုက်နေရတဲ့သူတွေရဲ့မိသားစုတွေဆိုရင်ဟာသူတို့ကာဝယ်ပေးမဲ့သူကသူတို့ကာဝယ်ပေးနိုင်မယ်စစ်တိုက်နေရတာမျိုးတွေဖြစ်နေတယ်အဲ့တော့တကယ်သာဗိုင်းရပ်စ်ရက်သွားတဲ့အထိကိုဒီလိုမျိုးအပြည့်ရက်နိုင်မယ်ဆိုလို့ရှိရင်တော့သူတို့စစ်တိုက်ဆရာမလို့တော့ပဲနဲ့သူတို့ရဲ့ဒီအင်အားတွေကခုနသူတို့မိသားစုတွေကိုပို့ပို့ပြီးတော့ကာဝယ်နိုင်မယ်သူတို့ရဲ့အတိုင်းဝိုင်းပေါ့နော်သူတို့ရဲ့ဒီ community ပေါ့သူတို့ဒီလူအတိုင်းဝိုင်းကိုပို့ပြီးတော့ကာဝယ်နိုင်တာမျိုးတွေရှိလာအောင်ဆိုတော့ ဒါကဟိုကျွန်တော်ထင်တယ်တိုင်းသားလက်နက်ကိုင်တွေပဲတင်ဖို့တက်မလို့အတွက်လည်းအများကြီးဒီဟာတွေကအကျိုးရှိလာနိုင်တဲ့ကိစ္စတွေဆိုတော့တို့ဒါတွေအများကြီးတို့စဉ်းစားဖို့လိုတယ်နောက်ပြီးတော့ဟိုကိုယ်အိမ်ကိုပြန်နိုင်မှာပေါ့ဗျာအဲဒါဆိုဆိုတော့ဒါကတော့တက်မလို့အတွက်ကိုအဓိကထိရောက်တဲ့အကျိုးလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆိုတော့ရကင်စောဝီအနေနဲ့ဒီလိုတိုက်ပွဲတွေရပ်ဖို့အတွဲအစိုးရပဲတက်မလို့ပဲအေးအပေါဝင်သက်ဆိုင်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေဘက်ကအထူးပန်ကြားကျင်တာများရှိတယ်ဆိုရင်ဘယ်လိုပန်ကြားကျင်ပါလဲခင်ဗျာ
ဒီကောင်ကမလို့ကတော့တမီလေးတွေတမီလေးဖောက်တဲ့တိုင်းကဖြစ်နေတာနော်ဒီတော့ဒီရခိုင်ပြည်မှာရှိတဲ့လူသားတွေကတော့ရက်တွေမရှိသေးဘူးတိုက်ပွဲတွေလက်မှန်ကြည့်လို့ဒီဟာဆောင်ရွက်ပြီးဖို့လည်းကျွန်တော်တိုက်တွန်းလိုပါတယ်နောက်ဆက်တာအခုလိုတိုက်ပွဲတွေကိုဥပမာအစင်းင်းနဲ့မရှိသေးသေးလေဘုံဘိတ်ဆောင်ရှိသေးလေနိုင်ငံရေးစစ်ဆေးဝိုင်းမှာစနေပြီးအဖို့ပြီးတော့ဘောလုံးစနေပြီးဒီကိစ္စကိုဒီလေကျွန်တော်တိုက်တွန်းကျွန်တော်တို့ခုမှတကယ်ချင်းကမ်းနေမှုရှိတဲ့အတွက်ကြောင့်လေအခုတော့ချင်းကမ်းနေအချိန်ကိုတရားစီရင်ရေးဖို့အဘမရှိတော့တဲ့အခါမှာတော်တော်လေးဆောက်ရအောင်ပါ။အောက်ကကမူးလာကြည့်ရမှာနော်။အဲ့ဒီလိုဒီရဲ့နေရေးဆောင်ရွက်ကဟိုကကဘာလို့ဆောက်တာလဲ။နော်။ကျွန်တော်ကတော့ကိုယ့်စီစဉ်ဆောင်ရွက်လို့လုပ်နေတာပါ။နော်။ကျွန်တော်တို့ဂျင်းလေးမှာလေဒီတိုက်သေးတွေရက်ပြစ်နေတယ်။နောက်တစ်ခါကျွန်တော်တို့ကတကယ်အမှန်ဆက်ဆံတာလေနော်။ဒီတိုက်သေးတွေဖြစ်နေတာ
အကူဒုလေးအောင်နေကရောရှေးမှာပြောသွားတာတွေပြင်ထပ်ပြီးတော့ဘယ်လိုလေးနဲ့ပန်ချားကျင်တာများရှိပါသေးလဲ
ဟိုအဓိကတော့ခဏတက်မလို့ကလည်းအများကြီးပြောတယ်အစိုးရကရက်ဆိုရင်ဒီရက်ပါမယ်ဆိုတာအဲ့ဒါလည်းသိရတယ်တိုက်ချင်းနောက်တစ်ခုကခဏဂျမ်ဖက်ဆိုတဲ့ကိစ္စကိုလည်းကျွန်တော်ပြန်ပြီးတော့စဉ်းစားကြည့်တယ်ဆိုတော့စစ်ဖြစ်ကြပြီဆိုလို့ရှိရင်တော့ဘယ်လိုစကားတော်ရှိပါလဲစစ်ဖြစ်ပြီဆိုရင်ဘယ်မှာလုံးချောင်းသွားတာဒီရားပဲဆိုတော့ဒက်တိုင်းကတော့စစ်ဖြစ်ပြီဆိုလို့ရှိရင်ဘယ်လိုနိုင်ဖို့တက်ကိုကြားပြီးလုပ်ကြတာဆိုတော့အဲ့ဒီပုံမှာဂျမ်ဖက်လို့ပြန်ဆက်ဆွဲပြီးတော့ဒီမှာတိုက်ပွဲလည်းငယ်ပြီးတော့အပူရှိအောင်လုပ်နေတဲ့အစားဒီတိုက်ပွဲတွေကခုနနိုင်ငံရေးနောက်ခံကြောင်ဖြစ်လာတယ်အဲ့တော့အဲ့ဒီနိုင်ငံရေးနောက်ခံတွေမျိုးဒီလိုဖြည့်ရှင်းကြမလဲဆိုရယ်လက်တွေ့ကျတဲ့ချိန်ကပ်မှုတွေနဲ့အစိုးရဘက်ကဒီလေလုပ်ဖို့ပြီးတော့ခုနဒီဘက်ကလည်းခုနပို့ပြီးတော့လက်တွေ့ကျတဲ့ချိန်ကပ်မှုတွေဒီပေါ်မှာကိုယ့်ရဲ့ GDP သားတွေဆိုရယ်ကိုယ့်နိုင်ငံမှာသူ့လူမျိုးစုဒီမျိုးတွေမြင့်နာအောင်ဒီလိုမျိုးချိန်ကပ်သွားတဲ့လေဆိုပုံစံနဲ့ဆောက်သွားပါဆိုတာဒီလိုတိုက်ပွဲတွေအခုအရေးကြီးတဲ့အဆုံးချက်ပေါ့နော်ဆက်တော့အင်တာနက်တွေကဖြန့်ပြီးလို့ပြောတာဆိုတော့ကျွန်တော်နိုင်ငံတော်တိုင်နိုင်ငံပြည်ရဲ့တလို့ပါပဲကျွန်တော် Facebook account ဖွင့်လိုက်တယ်ဒီလိုနဲ့ဒီ virus ကိစ္စကိုပြောဖို့ဆိုတော့ဒီကြားတစ်ခုကတော့ကျွန်တော်အားလုံးနားလည်နိုင်ကြတာအဲ့ချိန်မှာကျွန်တော်လည်းသိထားတဲ့ဒီကားတိုင်းဒီလိုနဲ့ချင်းပြီးပြီးအပါနိုင်ဆိုတော့ PDF အားလုံးပေါ်မှာ damage ကစိတ်ထားပြီးတော့အခွင့်အရေးပေးဖို့ဆိုလို့ရှိရင် internet ကိုလည်းအများဆုံးပြန်ဖွင့်မှုတွေပါတယ်ဆိုတော့ပြည်သူတွေ
COVID-19 ကရောဂါရေပေါ်အခြေအနေကလာဖြစ်တာကြောင့် VOE အစီအစဉ်တွေကိုလည်းပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတရက်လိုင်းဆွေးနွေးခန်းအစီအစဉ်မှာအစားထုတ်ထုတ်လည်နေတာပါဒီအစီအစဉ်ကိုဗုဒ္ဓဟူးမနက်ပိုင်းမှာပြန်လည်ထုတ်လည်ပြီးမှာဖြစ်ပါတယ်ဒီ UE အစီအစဉ်တွေကိုအားပေးနာဆင်ကြည့်ရှုတဲ့အတွက်ဒီပဲကျေးဇူးတင်ပါတယ်ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
တော့နိုင်ငံရေးသိက္ခာကိုလေ့လာနေတဲ့ဟိုလေ့လာသူတယောက်အနေနဲ့ဆိုလို့ရှိရင်တော့ပေါ့နော်ကျွန်တော်ယုံကြည်တာကတော့ကျွန်တော်တို့မြန်မာနိုင်ငံပြည်ပြင်ပြောင်းလဲကာလမှာကျွန်တော်တို့နိုင်ငံရေးသမားတွေအနေနဲ့ကျွန်တော်တို့ political virtue လို့ခေါ်တဲ့နိုင်ငံရေးကိုရှင်တရားရှိဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်ယုံကြည်ရတဲ့အကြောင်းရင်းလေးတွေလည်းကျွန်တော်မှာရှိပါတယ်ကျွန်တော်တို့ဒီနိုင်ငံရေးကိုရှင်တရားကောင်းမှုဆိုတာကတော့ဒီနိုင်ငံရေးသမားတွေအနေနဲ့ပေါ့နော်သူတို့ရဲ့ကိုယ်သူစီးပွားသူတို့ရဲ့ပါတီသူတို့ရဲ့အဖွဲ့အစည်းတွေရဲ့အကျိုးစီးပွားတွေကိုဟိုဥထိတ်မထားဘဲနဲ့စီစဉ်လူတို့ရဲ့အကျိုးစီးပွားနိုင်ငံတစ်ခုလုံးရဲ့အကျိုးစီးပွားကိုဥထိတ်ထားပြီးတော့ဆောင်ရွက်နိုင်တဲ့ဆောင်ရွက်ကြိုးတဲ့ကျွန်တော်တို့နိုင်ငံရေးအကျင့်တီလာနိုင်ငံရေးကိုရှင်တရားကိုပဲကျွန်တော်ပြောတာဖြစ်ပါတယ်ကျွန်တော်တို့ဒီနိုင်ငံရေးကိုရှင်တရားကောင်းမွန်တဲ့နိုင်ငံရေးသမားတွေဘာဖြစ်လို့လိုအပ်ရတာလဲဆိုတော့ကျွန်တော်တို့ဒီမိုကရေစီစနစ်နဲ့ပေါ်တဲ့အခါမှာဒီမိုကရေစီစနစ်မှာကျွန်တော်တို့လူအများစုရနေပြီးတော့နိုင်ငံချင်းတဲ့အလေးအထားလေးတွေလည်းဆက်ပါလာတတ်ပါတယ်။အဲဒီလိုအချိန်အခါမျိုးမှာနိုင်ငံရေးသမားတွေကမိမိတို့ရဲ့ထင်ပေါ်ကျော်ကြားမှုမိမိတို့ရဲ့လူထုကြားမှာထင်ပေါ်ကျော်ကြားမှုဆိုတဲ့အရာကိုမငဲ့ကွက်ဖဲနဲ့ ဖန်နာကိုမှတ်တဲ့အတန်ကျေလူလူကိုရဲဘုံကိုချပြဖို့လိုအပ်ပါတယ်။အဲဒီလိုမျိုးချပြမှသာဆိုရင်ကျွန်တော်တို့ဒီမိုကရေစီဟာရှေ့ကိုကျွန်တော်တို့ဒီလိုဆက်ချာကိုဟိုရှေ့ကိုတန်းနိုင်မှာဖြစ်ပါတယ်။ကျွန်တော်တို့ထင်တာတဲ့ဥပမာကိုပြောရမယ်ဆိုလို့ရှိရင်ကမ္ဘာမှာထင်တာတဲ့ဥပမာကိုကျွန်တော်တခုပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့အမေရိကန်ပြည်အောင်စုရဲ့သူတရားမြောက်သမ္မတကြီးဂျွန်အဒမ်စ်တော့နော်ဆိုတော့အဲ့ဒီကာလတုန်းကဆိုလို့ရှိရင်ကျွန်တော်တို့အမေရိကန်ရီပပ်ဘလစ်ကအမေရိကန်ပြည်အောင်စုဟာအင်တန်နီနယ်ဆိုတဲ့ကာလဖြစ်ပါတယ်အဲ့ဒီအချိန်မှာဂျွန်အဒမ်စ်ကပြင်းပြင်းနဲ့စစ်ပြီးဖို့သူ့အနေနဲ့ညှင်းချက်ထုတ်ခဲ့ပါတယ်ဒါပေမဲ့အဲ့ဒီအချိန်မှာစီဂျူလူလူကပြင်းပြင်းနဲ့စစ်ပြီးနေကြတာပါသမ္မတကြီးကိုဒါပေမဲ့သမ္မတကြီးကသူ့နိုင်ငံရဲ့သူ့လူမျိုးကောင်းကျိုးသူ့ပြည်သူလူမျိုးရဲ့ကောင်းကျိုးရှေးရီးကိုမျှော်တွေးပြီးတော့ပြည်သူလူမျိုးရဲ့လက်တလောဆန္ဒကိုအခြေခံပြီးတော့မလုကင်ခဲ့ပဲနဲ့အမျှော်မြင်ရှိရှိနဲ့ဆုံးဖြတ်ခဲ့တဲ့အတွက်ညွန်ရည်ရဲ့အမေရိကန်ပြည်ထောင်စုဟာပြင်းပြင်းနဲ့စစ်မီးတွေကိုရောက်သွားတောက်မသွားခဲ့ဘူးပေါ့နော်။ဆိုတော့အဲ့ဒီဥပမာမှာကြည့်မယ်ဆိုရင်ပြည်သူလူထုရဲ့တက္ကသိုလ်ဆန္ဒကိုဦးစားမပေးဘဲနဲ့သူ့ရဲ့နိုင်ငံရေးအချင်းဒီလာကိုယုံယုံကြည်ကြည်နဲ့ပြည်သူလူထုအတွက်ဆုံးဖြတ်ခဲ့တဲ့ကျွန်တော်တို့သာရကတစ်ခုကိုတွေ့ရပါတယ်။ဒါပေမဲ့အကျိုးဆက်အနေနဲ့ကတော့သူ့ရဲ့ဒုတိယမြောက်သမရတတန်ကိုသူ့အနေနဲ့ဆွံ့လုပ်ခဲ့ရပါတယ်။ဒါပေမဲ့လည်းသူဟာဒါကိုရဲရဲဝံ့ဝံ့ရင်ဆိုင်ပြီးတော့သူရဲ့ဆုံးဖြတ်ချက်ကိုသူဒီကေဝန်နဲ့ရှောင်လန်းခဲ့ပါတယ်ဆိုတော့ဒီဥပမာကိုကြည့်ပြီးတော့ကျွန်တော်တို့ဒီမိုကရေစီအင်တာမနုနယ်ရေးရဲ့မြန်မာနိုင်ငံမှာလည်းအဲဒီလိုမျိုးနိုင်ငံရေးကိုကျင်းတည်လာနိုင်ငံရေးကိုကျင်းတရားကောင်းမွန်တဲ့နိုင်ငံရေးသမားတွေအများအများလိုအပ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြခြင်းပါတယ်ကမ္ဘာတစ်လုံးကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပေါ်နေသူတွေနှစ်သန်းလောက်ဖြစ်လာနေချိန်မှာပဲဒီရောဂါမပြန့်ပွားအောင်ရည်ရွယ်ပြီးအသောအလာကန့်သတ်မှုတွေအတွက်အိန္ဒိယပြင်သစ်နဲ့နိုင်ဂျီးရီးယားအပါအဝင်နိုင်ငံအများပြားကကန့်သတ်ရက်တွေကိုထပ်မံတိုးမြှင့်လိုက်ကြပါတယ်။အိန္ဒိယနိုင်ငံမှာအခုဆိုဒီရောဂါအကူးဆက်ခံရသူပေါင်း11,000လောက်ရှိလာနေချိန်မှာပဲဝန်ကြီးချုပ်နရင်ဒရာမိုဒီကမေလ3ရက်နေ့အထိတိုးပြီးနိုင်ငံတလွှာအသောအလာကန့်သတ်မှုတွေဆက်လုပ်မှာဖြစ်ကြောင်းအင်္ဂါနေ့မှာပဲကြေညာပါတယ်။American ပြည်တော်စုမှာတော့ဒီရောဂါအကူးဆက်ခံရသူက6သိန်းလောက်ဖြစ်လာနေပြီးအဆိုးဆုံးကနယူးယောက်ပြည်နယ်မှာဖြစ်ပါတယ်။ Democratic Party ရဲ့သမ္မတနောက်ဖြစ်တဲ့ဝင်ရောက်ရှင်ပြိုင်မဲ့ဒုသမ္မတဟောင်း Joe Biden ကိုသမ္မတဟောင်း Barack Obama ကထောက်ခံကြောင်းအင်္ဂါနေ့မှာကြေညာလိုက်ပြီး Biden ဟာ November ချင်းပါမဲ့ရွေးကောက်ပွဲမှာလက်ရှိသမ္မတ Donald Trump နေရာကိုရယူဖို့အကောင်းဆုံးသူတစ်ယောက်ဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒါအပြင် American ရဲ့အနာဂတ်ဟာဒီရွေးကောက်ပွဲပေါ်မှာမူတည်နေကြောင်းနဲ့ဒီရွေးကောက်ပွဲမှာသမ္မတ Trump ကိုလွယ်လွယ်နိုင်မှုမဖြစ်နိုင်ဘူးလို့သတိပေးခဲ့ပါတယ်။သင်္ချန်ခါတော့အချိန်ဖြစ်ပေမဲ့ coronavirus ကရောဂါအန္တရာယ်ကြောင့်နေအိမ်တွေမှာပဲနေကြဖို့ညှင့်ကြားထားတာမို့ရန်ကုန်နဲ့တခြားမြို့ကြီးတွေမှာအရင်နှစ်တွေနဲ့မတူဘဲတိတ်တိတ်ဆိတ်ဆိတ်နဲ့ကြံကိုကြော့ဖြတ်နေကြပါတယ်။ coronavirus ရောဂါအကူးဆက်ခံရသူနောက်တူကို April 14ရက်မှာထပ်ပြီးတွေ့ရတဲ့အတွက်အခုဆိုမြန်မာနိုင်ငံမှာဒီရောဂါအခုဆက်ခံရသူပေါင်း63ဖြစ်သွားပါပြီ။ဒုသမ္မတဦးဟင်ရီဘန်ဒီရဲ့သူ့မိသားစုဝင်တွေနဲ့ထိတွေ့ခဲ့သူ30ကိုဓာတ်ခွဲနမူနာယူဆက်ဆေးမယ်လို့သမ္မတရုံးပြောခွင့်ရကပြောပါတယ်။ဒီနှစ်ကမ္ဘာစီးပွားရေးကျဆင်းမှုဟာ2009ခုနှစ်စီးပွားရေးအချက်အလက်တွေကကျဆင်းတာနဲ့အများကြီးပိုဆိုးလိမ့်မယ်လို့ကမ္ဘာငွေကြေးရန်ပုံငွေအဖွဲ့ IMF ကခန့်မှန်းပါတယ်။အင်္ဂါနေ့ကထုတ်ပြန်တဲ့အစိုးရကစားမှာကမ္ဘာစီးပွားရေး3ရာခိုင်နှုန်းထိကျဆင်းမယ်လို့ခန့်မှန်းထားတာကြောင့်1930ပြည့်နှစ်တွေတုန်းကကျုံရတဲ့စီးပွားရေးကပ်ပြတ်ကြီးနောက်ပိုင်းအဆိုးဝါးဆုံးကျဆင်းမှုဖြစ်လာနိုင်ပါတယ်။ဗိုလ်တခုနဲ့မနေခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အစီအစဉ်ကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှန်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မအခင်ရသက်ပါ။
This program has come to you from the Voice of America, Washington.